Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပြကြပါလိမ့်ခင်ဗျာ VOA American တန်ရဲ့2024ခုနှစ်ဇွန်လ1ရက်စနေနေ့မနက်ခင်းအစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုင်းဒိုမီတာ2450 51နဲ့လှိုင်းလံမီတာ190ကနေစပြီးတော့တင်ဆက်နေပါပြီ Radio နဲ့ရောရုပ်သံအဖြစ်နဲ့ပါဓာတ်ရိုက်ထုတ်လွှင့်နေတဲ့ဒီအစည်းအဝေးကို VOA ရဲ့ Facebook YouTube စာမျက်နှာကပါအခုပဲကြည့်ရှုနိုင်ပါတယ်ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစည်းအဝေးကိုတောင်းယူတင်ဆက်မှာပါဗျာ
ဂါဇာမှာအစ္စရေးကအပြစ်ရပြီးအပြန်လှန်ဖြစ်ဟမတ်စ်ကတစားခံတွေပြန့်လွတ်ပေးရေးပါဝင်တဲ့အစ္စရေးကမ်းလှမ်းချက်အသစ်ကိုဟမတ်စ်ကသဘောတူဖို့သမ္မတဂျိုးဘိုင်တန်ကတောင်းဆိုပါတယ်။ယူကရိန်းကိုတိုက်ခိုက်ရမှာရုရှားသုံးနေတဲ့အီရန်အဝေးဒိန်ဒရုန်းတွေကိုကန့်သတ်ဖို့အမေရိကန်ကဒဏ်ခတ်ပိတ်ဆို့မှုအသစ်တွေချက်မှတ်လိုက်ပါတယ်။ကမ္ဘာနိုင်ငံတွေအနေနဲ့ပြည်ပခန့်ဖြစ်ပွားတဲ့အကြောင်းရင်းကိုဖြေရှင်းဖို့မလုပ်နိုင်တဲ့အတွက်အိုအိမ်ဆွန့်ခွာထွက်ပြေးရသူအခုဆိုတန်းတရာကြုံနေပြီလို့ကုလသမဂ္ဂကပြောပါတယ
်။အဲ့လိုထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်ပြီးမှတော့အမေရိကန်နဲ့တရုတ်ကာကွယ်ရေးဝန်ကြီးတွေစင်ကာပူမှာတီးသန့်တွေ့ဆုံခဲ့တဲ့အကြောင်း NUG ဝန်ကြီးဒေါက်တာဇော်ဝေဆိုးရဲ့ဂျပန်ခီးစင်နဲ့ပတ်သက်တဲ့ဆက်သွယ်မေးမြန်းချက်နဲ့အပတ်စဉ်ကဏ္ဍတွေအဖြစ်အမျိုးသမီးကဏ္ဍသုတဆုံလင်းအမေရိကန်တခွင်သိပ္ပံနဲ့နီးပညာကဏ္ဍတွေကိုထုတ်လွှင့်မှုပြင်ဆင်ထားပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုငင်းညံအေးကပြောပြသွားမှာဖြစ်ပါတယ်ဗျာ
။ဂါဇာကမ်းမြောင်မှာအစ္စရေးကအပစ်ရက်ပြီးအပြန်အလှန်ဖြစ်ဟားမတ်ကတစားကန်တွေပြန်လွတ်ပေးရေးပါဝင်တဲ့အစ္စရေးရဲ့ကမ်းလှမ်းချက်အသစ်ကိုဟားမတ်အဖွဲ့ကသဘောတူဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောက်ချာနေကတောင်းဆိုလိုက်ပါတယ်။ဒါဟာအသေးအပြောက်မြင်မာနေတဲ့ဒီပဋိပက္ခကိုအရှိန်လျှော့ချဖို့အကောင်းဆုံးနီလန်းဖြစ်တယ်လို့ပြောပါတယ်အပြစ်ခတ်ရက်စဲနိုင်မှသာအကူအညီတွေကိုလိုအပ်သူတွေအားလုံးစီဘေးကင်းကင်းနဲ့ထိထိရောက်ရောက်ဖြန့်ဝေပေးနိုင်မှာပါလို့ဗိုက်တန်ကပြောပါတယ်ဟာမတ်ရဲ့ဂျတာပရီနီကပြောဆိုချက်မှာတော့ထိုးစစ်တွေအရှိန်မြင့်နေတော့မှာသူတို့အနေနဲ့ဆွေးနွေးပွဲတွေမှာပါမှာမဟုတ်ဘူးလို့ပြောပါတယ်ဒါပေမဲ့အစ္စရေးဘက်ကစစ်ပွဲကိုရပ်ပေးရင်တော့ဟာမတ်ဖန်ထားတဲ့အစ္စရေးတစားကန်တွေနဲ့အစ္စရေးထောင်တွေတဲကပါလက်စတိုင်းအကျဉ်းသားတွေလဲလှယ်တာပါဝင်ပြည်ပြည်စုံတဲ့သဘောတူညီချက်တည်းအတွက်ဆွေးနွေးဖို့အစနစ်ရှိတယ်လို့ဆိုပါတယ်အသက်ရှင်ကျန်းနေစေတစားကန်တွေပြန်မလို့မချင်းတိုက်ပွဲတွေရပ်မှာမဟုတ်ဘူးလို့အစ္စရေးအကြီးတန်းလုံခြုံရေးအရာရှိတူကလည်းဒါကိုတောက်ချာနေမှာတုံ့ပြန်ထားပါတယ်တပြိုင်တည်းမှာပဲအမေရိကန်အင်ပီရိုအမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်ဟာဂါဇာမှာဟားမတ်စ်ကတစားကန်ဖမ်းဆီးထားတဲ့အထက်ပါဝင်တဲ့နိုင်ငံပေါင်း18နိုင်ငံကတန်တမာနေနဲ့တောက်ချာနေမှာတွေ့ဆုံကြောင်းအမည်မဖော်လိုတဲ့အမေရိကန်အရာရှိတူကိုကူကပ်ပြီးရိုက်တာသတင်းမှာရေးပါတယ်ခင်ဗျာယူကရိန်းကိုတိုက်ခိုက်ရမှာရုရှားအသုံးပြုနေတဲ့အီရန်ရဲ့အဝေးထင်းဒရုန်းတွေကိုကန့်သတ်နိုင်မှုရည်ရွယ်တဲ့ဒဏ်ခတ်ပိတ်ဆို့မှုအသစ်တွေကိုအမေရိကန်ဗန်နိုင်းဌာနကတောက်ကြားနေမှာကြေညာပါတယ်ဒရုန်းတွေရဲ့အရေးကြီးအစိတ်ပိုင်းတွေဝယ်ယူရမှာပါဝင်ပတ်သက်နေမှုကြောင့်အရင်ကဒဏ်ခတ်တဲ့စီးရင်မှာထည့်သွင်းပြီးဖြစ်တဲ့အီရန်အခြေစိုက်နည်းပညာကုမ္ပဏီ Ryan Roach Essar နဲ့ဆက်ဆက်နေတဲ့အီရန်လေကြောင်းအမှုဆောင်အရာရှိတဦးနဲ့စီးပွားရေးလုပ်ငန်း၄ခုကိုပိတ်မှတ်ထားပြီးအရေးယူမှုအသစ်တွေချမှတ်လိုက်တာပါအရာရှိဖြစ်သူကအီရန်ဒရုန်းနဲ့ဒုံးကျည်တွေထုတ်လုပ်ရမှာကြီးကြပ်ရသူဟက်ရှင်ကာရက်ဖတ်ဖြစ်တယ်လို့ဆိုပါတယ်။ဝေးထရင်းဒရုန်းတွေရဲ့အစိတ်ပိုင်းတွေကိုအီရန်နိုင်ငံအတွက်ဝယ်ယူပေးသူတွေနဲ့ဒီဒရုန်းတွေကိုကမ္ဘာတဝန်းမှာမတိမငြိမ်ဖြစ်အောင်လုဆောင်နေသူတွေစီတင်ပို့ရောင်းချနေသူတွေကိုအရေးယူမှုတွေဆက်လက်ချမှတ်သွားမှာဖြစ်ကြောင်းဗန်နိုင်းဌာနကပြောပါတယ်။ဥရောပသမဂ္ဂကလည်းအီရန်ရဲ့ဒရုန်းလုပ်ငန်းတွေကိုပိတ်မှတ်ထားအရေးယူကြောင်းတောက်ကြနေကပဲကြေညာပါတယ်။အီရန်ဟာ2022ခုနှစ်ဖေဖော်ဝါရီမှာယူကရိန်းကိုကျူးကျော်တဲ့အချိန်ထိရုရှားကိုရှားဟက်ကာမီကဆေးလို့ခေါ်တဲ့ဒရုန်းတွေထောင်ထဲချီထောက်ပံ့ပေးခဲ့တာပါဒီအီရန်ရဲ့ဒရုန်းတွေကြောင့်ယူကရိန်းလေကြောင်းရန်ကာဝေးစနစ်နဲ့စွန့်ရင်အခြေခံအဆောင်တွေပိတ်မှတ်ထားတိုက်ခိုက်ခံခဲ့ရတယ်ဖြစ်ပါတယ်ညာရုရှားရဲ့ရန်ကိုခုခံကာဝေးတရတဲ့ယူကရိန်းကိုမာမိတ်နိုင်ငံတွေအကူအညီပေးပိုင်ခွင့်ကိုထောက်ခံကြောင်းမြောက်အတ္တလန္တိတ်စစ်ရေးမာမိတ်နေတိုးအဖွဲ့အတွင်းမှချုပ်Jan Stol Tempak တောက်ချာနေကပြောပါလေဒီထဲမှာရုရှားနိုင်ငံတွင်းကပြစ်မှတ်တွေကိုနေတိုးထောက်ပံ့ထားတဲ့လက်နက်တွေသုံးပြီးယူကရိန်းအနေနဲ့ပြန်လည်ပြစ်ခတ်ပိုင်ခွင့်ပြုတာကိုလည်းပါဝင်ကြောင်းပြောပါလေယူကရိန်းအနေနဲ့ရန်မူလာတဲ့ရုရှားတပ်တွေကိုဒါမှမဟုတ်ရန်မူဖို့ပြင်ဆင်နေတဲ့ရုရှားတပ်တွေကိုရုရှားနိုင်ငံနဲ့အထိတံပြန်ပြစ်ခတ်မှာသူတို့ရဲ့လက်နက်တွေအသုံးပြုခွင့်ကိုနေတိုးမာမိတ်တွေဖြစ်ကြတဲ့အမေရိကန်နဲ့ဂျာမနီနိုင်ငံတွေကခွင့်ပြုပေးလိုက်တဲ့မူဝါဒအပြောင်းလဲမှာနေတိုးအကြီးအကဲရဲ့မှတ်ချက်စကားထွက်လာတာပါရုရှားသမ္မတဗလာဒီမီယာပူတင်ကတော့နေတိုးနဲ့အမေရိကန်ကမူဝါဒပြောင်းလဲဖို့စဉ်းစားနေတာဟာ စစ်ပွဲကိုအရှိန်မြင့်နေရလို့ဆွဆွဲထားပြီးအကျိုးဆက်တွေကိုသတိပေးပါတယ်မိမိကိုယ်ကိုခုခံကာကွယ်ပိုင်ခွင့်ဟာစစ်ပွဲအရှိန်မြင့်အောင်မဟုတ်ဘူးတော့နေတိုးအကြီးကဲကတော့တောက်ချာနေမှာပြန်လဲတုံ့ပြန်ပါတယ်ရုရှားပြည်မတွေကိုသူတို့ထောက်ပံ့ပေးထားတဲ့လက်နက်တွေကိုသုံးပြီးယူကရိန်းအနေနဲ့ပစ်ခတ်ပိုင်ခွင့်ကိုအမေရိကန်ကချက်သားပရင်းနေမှာခွင့်ပြုခဲ့တာပါဒါပေမဲ့ဒီခွင့်ပြုချက်ကရုရှားနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ခါခီဖ်ဒေသအတွက်ပဲဖြစ်ပါတယ်။အမေရိကန်ရဲ့ဆုံးဖြတ်ချက်အပြီးမှာဂျာမနီကလည်းသူထောက်ပံ့ပေးထားတဲ့လက်နက်တွေကိုသုံးပြီးယူကရိန်းကရုရှားကိုတံပြန်ပစ်ခတ်ခွင့်ပြုတယ်လို့တောက်ချာနေကကြေညာခဲ့ပါတယ်ခင်ဗျာ
။ VOA American တာမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24 kHz 1.13 MHz ไฮโดรมีเตอร์ 40 kHz 8.13 MHz ไฮโดรมีเตอร์ 51 kHz 5.85 MHz နဲ့ไฮလက်မီတာ 190 kHz 1.505 MHz တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
။စနေနေ့မနေ့ VOA ရဲ့မနက်ခင်းသတင်းတွေကိုဆက်လက်တင်ဆက်ပေးပါမယ်ခင်ဗျာ။မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေနဲ့အတူဒေသတွင်းနဲ့ကမ္ဘာတစ်ဝှမ်းမှာလူမျိုးရေးဆိုင်ရာပြဿနာတွေကြီးထွားလာနေချိန်မှာပဲ American, Japan နဲ့ South Korea နိုင်ငံတွေကအကြီးအကဲရရှိတွေဟာဗဂျီးနီးယားပြည်နယ်ကသမိုင်းဝင် Little Washington မှာတောက်ကြနေကတွေ့ဆုံခဲ့တာကြားပါတယ်။ American လက်ထောက်နိုင်ငံရေးဝန်ကြီး Carl Campbell ကဂျပန်နိုင်ငံဒုတိယနိုင်ငံရေးဝန်ကြီး Masataka Okano နဲ့တောင်ကိုရီးယားဒုတိယနိုင်ငံရေးဝန်ကြီး Kim Hong Jun တို့ကိုလက်ခံတွေ့ဆုံခဲ့တာပါ။ဒါဟာ2023ခုနှစ်တုန်းကဒီသုံးနိုင်ငံကခေါင်းဆောင်တွေကျင်းပခဲ့တဲ့သမိုင်းဝင်သုံးပွင့်ဆိုင် Camp David ထိပ်သီးအစည်းအဝေးပွဲမှာသဘောတူခဲ့ကြတဲ့စီးပွားရေးလုံခြုံရေးဆိုင်ရာကိစ္စရပ်တွေနဲ့ထွန်းသက်စနည်းပညာကဏ္ဍနဲ့ရေချောင်းလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုထက်လောင်းတည်ပြုဖို့ရည်ရွယ်ပါတယ်။မြောက်ကိုရီးယားရဲ့ချင်းချောက်မှုယူကရိန်းစစ်ပွဲထိုင်ဝမ်ရေလက်ကြားတည်ငြိမ်ရေးနဲ့ဂါဇာကအရက်သားတွေအတွက်စာနာမှုအကူအညီတွေအပါအဝင်ဒေသတွင်းနဲ့ကမ္ဘာတစ်ဝှမ်းကစင်ခေါ်ချက်တွေကိုကင်တွယ်ဖြစ်ရှိနိုင်မှုဖြစ်ကြောင်းနိုင်ငံခြားရေးဌာနကသတင်းထုတ်ပြန်ပါတယ်။မြောက်ကိုရီးယားကအရှိပင်လယ်ပြင်နဲ့ပဲ့ထင်းဒုံးကျည်တွေလို့တန်တရားဖြစ်ပွဲရှိတဲ့ဒုံးကျည်တွေပြီးခဲ့တဲ့ဇာတ်ပရင်းကပြစ်ခတ်ခဲ့ပြီးမှဒီအစည်းအဝေးပွဲကျင်းပတာလည်းဖြစ်ပါတယ်ညာ။မြန်မာအပါဝင်ကမ္ဘာတဝန်းမှာစစ်ပွဲအကြမ်းဖက်မှုနဲ့နှိပ်စက်ညှဉ်းပန်းမှုတွေကြောင့်အိုးရင်ဆွန့်ခွာထွက်ပြေးရသူအရေအတွက်ဟာ114သန်းထိတိုးမြင့်လာနေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအကြီးအကဲဖိလစ်ပိုဂရန်တီကပြောပါတယ်လူတွေအတင်းအကျပ်နေရဆွန့်ခွာထွက်ပြေးရတာအပါဝင်နိုင်ငံတကာဥပဒေချိုးဖောက်မှုတွေကကမ္ဘာတဝန်းကလူတွေကိုအကြီးအကျယ်ထိခိုက်စေတယ်လို့ဂျန်သပရင်းနီကကုလသမဂ္ဂလူမျိုးရေးကောင်စီကိုပြောကြားတဲ့မင်းငွန်းနဲ့မှာဂရန်တီကပြောပါတယ်ပြဿနာရဲ့အကြောင်းရင်းတွေကိုကင်တွယ်ဖြေရှင်းဖို့ပြက်ကွက်နေသလိုပြည်ခတွင်းမှာပါဝင်ပတ်သက်နေသူတွေဟာနိုင်ငံတကာဥပဒေကိုလိုက်နာဖို့ညှဉ်းဆန်နေကြတယ်လို့ဆိုပါတယ်။မြမပြည်ပခတွေကိုလည်းဥပမာပေးပြောဆိုခဲ့ပြီးပြီးခဲ့တဲ့မနေ့အောက်တိုဘာလကတည်းကတိုက်ပွဲတွေကြောင့်လူပေါင်း1,000+ကျော်နေရာဆွန့်ခွာခဲ့ရပြီးစုစုပေါင်းအိုးအိမ်မဲ့ထွက်ပြေးနေရသူက3,000+ထိရှိကအဲ့ထက်ကအများပြားဟာအိန္ဒိယနိုင်ငံတွေမှာခိုလုံနိုင်မှုစူးစမ်းနေရတယ်လို့ဆိုပါတယ်။ဒါ့အပြင်ဂါဇာ၊ယူကရိန်း၊မြန်မာ၊ဆူဒန်၊ကွန်ဂိုနဲ့ချာနေရအများအပြားကပြိပခါတွေကိုဖြည့်ရှင်းပေးဖို့ပြက်ကွက်နေတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီကိုလည်း Grantee ကပြင်းပြင်းထန်ထန်ဝေဖန်ပါတယ်။နိုင်ငံချုပ်ကိုနာမည်ထုတ်မပြောပေမဲ့အဲ့ဒီနိုင်ငံတွေကရေရှည်အကျိုးကျေးဇူးကိုမကြည့်တဲ့နိုင်ငံခြားရေးမူဝါဒတွေကိုအသုံးပြုနေတဲ့အပြင်အမြဲလိုလိုစံနှုန်းနှမျိုးထားခြင်းသုံးကဥပဒေအတိုင်းလှုပ်ဆောင်ဖို့ကိုလက်တွေ့အလုပ်မပါဘဲအပြောသက်သက်လုပ်နေတယ်လို့ဒုက္ခသည်ဆိုင်ရာအကြီးအကဲကဝေဖန်ခဲ့ပါတယ်ညာ။အိန္ဒိယနိုင်ငံရဲ့အရှေ့အချမ်းကဘီဟာပြည်နယ်နဲ့အိုဒီရှားပြည်နယ်မြောက်ပိုင်းကဥတ္တရာပရဒက်ရှ်ပြည်နယ်တွေမှာတောက်ကြံတွေကအပူချိန်ပြင်းထန်မှုကြောင့်အပူလေသွင်းတုံး heat stroke ရောဂါတန်တရားနဲ့လူ33ထက်မနည်းသေဆုံးခဲ့ကြောင်းအာဏာပိုင်တွေကပြောပါတယ်။ဘီဟာမှာဂျာတာပရင်းတွေကလူ14ဦးသေဆုံးတဲ့အထက်မှာရွေးကောက်ပွဲဝင်နှန်း10ဦးပါပါတယ်။အိန္ဒိယနိုင်ငံရဲ့လူရေအများဆုံးပြည်နယ်ဖြစ်တဲ့ဥတ္တရာပရဒက်ရှ်မှာလည်းလူမျိုးရေးတာဝန်ရှိသူတွေအပါအဝင်အနည်းဆုံးရွေးကောက်ပွဲတာဝန်ရှိသူ9ဦးသေဆုံးခဲ့ကြောင်းတာဝန်ရှိသူတွေကတောက်ကြံနေမှာပြောပါတယ်ရွေးကောက်ပွဲအရာရှိတွေဟာတနေုံတာဝန်ထမ်းဆောင်ရပြီးအဆောက်အပြင်ဘက်ထွက်အလုပ်လုပ်ရတဲ့အချိန်ကလည်းများပါတယ်ဘီဟာပြည်နယ်ရဲ့အိန္ဒိချင်းဂျာဟာခန်းပြည်နယ်မှာတော့အပူချိန်ကြောက်လို့တန်တရားဖြစ်ပွဲရှိတဲ့လူ3ဦးသေဆုံးခဲ့ကြောင်းဒေတာတွင်းမီဒီယာတွေမှာဖော်ပြကြပါတယ်ဒေတာတွင်းမှာစနေနေ့အထိအပူလိုက်ဆက်ဖြတ်နေမယ်လို့လည်းတာဝန်ရှိသူတွေကသတိပေးထားပါတယ်ဥတ္တရာပြည်နယ်မှာလည်းဂျာတာပရင်းတွေကလူ10ဦးသေဆုံးခဲ့ပါတယ်အဲ့ဒီမှာနေပူချိန်ပြင်းထန်တဲ့မနေ့7နှစ်ရက်ကနေညနေ3နာရီကြာအပြင်းမထွက်ကြဖို့အစိုးရကအမိန့်ထုတ်ထားပါတယ်။မြို့တော်ဒေလီရဲ့တချို့နေရာတွေမှာတော့အခုအပတ်ထဲမှာအပူချိန်ကအိန္ဒိယရဲ့စံချိန်တင်အမြင့်ဆုံးအပူချိန်ဖြစ်တဲ့ 52.9 ဒီဂရီစင်တီဂရိတ်ဖာရန်ဟိုက်နဲ့ဆိုရင် 128.22 ထိဖြစ်ခဲ့ပါတယ်။အ ခုမှတ်တမ်းတင်နိုင်ခဲ့တဲ့အပူချိန်မှန်ကန်မှုရှိမရှိအာရုံခံကိရိယာတွေကိုပြန်လည်စစ်ဆေးနေတယ်လို့အိန္ဒိယမိုးလေဝသဌာနကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
မြန်မာပြည်စနေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကိုငင်းညမ်းအေးပြောပြခဲ့တာပါVOA ရနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလဲကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းအဲမှာပဲတိုက်ရိုက်လာရောက်ရှုစားနိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့အမေရိကန်နဲ့တရုတ်ကာကွယ်ရေးဝန်ကြီးတွေတွေ့ဆုံတဲ့အကြောင်းကိုပြောပြချင်ပါတယ်စင်ကာပူနိုင်ငံမှာနှစ်စဉ်ကျင်းပလေ့ရှိတဲ့ Shangri-La ဆွေးနွေးပွဲရဲ့ပြင်ပမှာတည်ထောင်အဖြစ်အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin နဲ့တရုတ်ကာကွယ်ရေးဝန်ကြီးရေရက်ဗိုလ်ချုပ်ကြီးဒွန်ဂျွန်တို့ပထမဆုံးအကြိမ်အဖြစ်လူချင်းတွေ့ဆုံခဲ့ကြတာပါဒီအကြောင်းကာလာဘတ်သတင်းပေးပို့ထားတာကိုတော့ကိုငိမ့်ညန်းကပြောပြမှာဖြစ်ပါတယ
်အမေရိကန်ကာကွယ်ဝင်ကြီးဟာတရုတ်ကာကွယ်ဝင်ကြီးနဲ့တွေ့ဆုံတာဟာနှစ်နိုင်ငံကြားတင်းမာမှုတွေထိန်းလို့မရတဲ့အခြေအနေကနေကာကွယ်ဖို့ဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်အချိန်ထဲမှာပဲတရုတ်ရဲ့ရန်လိုမှုကိုတံပြန်ဖို့ဒေတာရင်းမဟာမိတ်တွေကိုအမေရိကန်ကကူညီဖို့ကတိပေးထားတာပ
ါ Of course talks can make a difference
ကပြောတာကအပြောင်းလဲတွေဖြစ်စေမှာပါစစ်တက်ချင်းအဆက်အသွယ်ရှိတဲ့အခါကြီးတဲ့အရာရှိတွေဆက်သွယ်ပြောဆိုနိုင်တဲ့အခါအထွက်ချက်မှားသွားတာမျိုးကိုရှောင်ရှားနိုင်ပါတယ
်အခုလိုတွေ့ဆုံပွဲဟာထိုင်ဝမ်သမ္မတကျန်းသစ္စာချိန်ဆိုပွဲအပြီးတရုတ်အနေနဲ့ထိုင်ဝမ်ကျွန်းအနီးအပြစ်ပေးတဲ့အနေနဲ့စီးရီးလေးကျင့်အပြီးတွေ့ဆုံတာလည်းဖြစ်ပါတယ်လေလာသူ Bradley Bowman က
The dragon in the neighborhood is
ရကွက်ထဲမှာရှိတဲ့နဂါးကြီးကမီးတွေမှုတ်အမီးနဲ့ပတ်ရမ်းနေပြီဆိုရင်ကျွန်တော်တို့မဟာမိတ်တွေနဲ့ပူးပေါင်းပြီးတုံ့ပြန်ဖို့လိုပါတယ
်တရုတ်ကလိုအပ်ရင်ထိုင်ဝမ်ကိုအင်အားသုံးထိန်းချုပ်မယ်လို့ပြောဆိုထားတဲ့အချိန်အမေရိကန်ကအခုလက်ရှိအနေအထားအတိုင်းပဲရှိစေချင်တာပါအာရှပစိဖိတ်ဒေသမှာဖိလစ်ပိုင်လိုနိုင်ငံမျိုးမှာစစ်အခြေစိုက်စခန်းအသစ်အမေရိကန်ထပ်ရပြီးအမေရိကန်နဲ့မဟာမိတ်ဆက်ဆံရေးနက်ဆိုင်လာတာကိုလည်းတရုတ်ကမကြည်နပ်ပါဘူးတရုတ်ကလည်းတောင်တရုတ်ပင်လယ်ကြီးတစ်ခုလုံးနီးပါးသူပိုင်တယ်လို့မတရားပြောဆိုထားပြီးပင်လယ်ထဲကကျွန်းတူတွေမှာလည်းတရုတ်စစ်တပ်ကိုတိစောက်နေပါတယ်ဒေသအတွင်းမှာအမေရိကန်မဟာမိတ်ဖွဲ့ပြီးရီမှန်းချက်တွေပြည့်မီအောင်လုပ်နေတာမျိုးတရုတ်ကလည်းလိုက်လုံနေတယ်လို့ဘိုးမန်းလိုလေလာသူတွေကပြောပါတယ
် We really see an axis of aggressors
ကျွန်တော်တို့အခုမြင်နေရတာကရန်လိုတဲ့နိုင်ငံတွေပူးပေါင်းလာတာပါတရုတ်ရုရှားအီရန်နဲ့မြောက်ကိုရီးယားကြားပူးပေါင်းဆောင်ရွက်မှုတွေတိုးလာတာကိုမြင်နေရပါတယ
်မြောက်ကိုရီးယားဟာပြီးခဲ့တဲ့ဂျာတာပရီနေ့ကတာဝေးပြည်ဒုံးကျည်ဒဇင်ပင်လယ်ထဲကိုပြစ်လွတ်ခဲ့ပြီးတရုတ်ရုရှားတို့နဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးလာနေတယ်လို့အမေရိကန်ဂျပန်နဲ့တောင်ကိုရီးယားတို့ကပြောပါတယ်မြောက်ကိုရီးယားရဲ့တာဝေးပြည်ဒုံးကျည်တွေကိုယူကရိန်းမှာရုရှားကသုံးနေတဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနထောက်လန်းရေးအေဂျင်စီကဒီတစ်ပတ်အတွင်းအစီရင်ခံထားပါတယ်ခင်ဗျာ
ကိုငင်းညမ်းပြောပြသွားတာပါခင်ဗျာတိတ်မကြခင်မှာပဲအမျိုးသမီးကဏ္ဍအပါအဝင်အပတ်စဉ်ထုတ်လွှင့်နေကြအစည်းအဝေးကိုတင်ဆက်သွားဖို့ရှိပါတယ်အခုတော့ဆက်သွယ်မေးမြန်းချက်ကိုတင်ပြခြင်းပါတယ်စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာပဋ္ဌိပက္ခတွေကိုကင်တွယ်ဖြည့်ရှင်းဖို့အာဆီယံတစ်ခုတည်းကလှုပ်ဆောင်နေုံနဲ့မလွန်လောက်ပဲဂျပန်အပါအဝင်အိန္ဒိယနိုင်ငံကြီးတွေကပါအတူစုပေါင်းအဖြေရှာလှုပ်ဆောင်တင်တယ်လို့အင်ဒီဂျီကျန်းမာရေးနဲ့ပညာရေးဝန်ကြီးဒေါက်တာဇော်ဝေဆိုးက VOA ကိုပြောပါတယ်ဒါအပြင်မြန်မာအတွက်ဂျပန်ကပေးနေတဲ့ ODA အကူအညီတွေဟာအာဏာသိမ်းစစ်ကောင်စီလက်ထက်ပြည်သူတွေအကျိုးခံစား권မရနိုင်တာကြောင့်ရပ်ဆိုင်းထားဖို့လိုကြောင်းလဲသူကပြောပါတယ် KNU KNPP CNF စတဲ့တိုင်းရင်းသားအဖွဲ့အစည်းခေါင်းဆောင်တွေနဲ့အတူဂျပန်နိုင်ငံကိုတွားရောက်နေတဲ့ဝန်ကြီးဒေါက်တာဇော်ဝေဆိုးကိုကျွန်တော်ကပဲဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြောပါတယ်
ဂျပန်နိုင်ငံကြီးစင်ကဒီတစ်ခေါက်ကတော့တရားကျွန်တော်တို့ရွေးချက်နှစ်ခုပေါ့ဗျာနံပါတ်1ကတော့ကျွန်တော်တို့တိုင်းရင်းသားခေါင်းဆောင်တွေနဲ့အတူတူကျွန်တော်တို့ဂျပန်ကိုဒါလာခဲ့တာပေါ့နော်ဒါကကျွန်တော်တို့တွေရဲ့ဒေါ်လာရေးမှာလက်တွဲပြီးတော့အလုပ်လုပ်နေတာကိုဖော်ပြတယ်လို့နောက်ဂျပန်နိုင်ငံဒီတာဝန်ရှိတဲ့ပုဂ္ဂိုလ်တွေရောဂျပန်အစိုးရရောဂျပန်ပြည်သူရောပေါ့လေဂျပန်တို့တော့ဗောဒါနဲ့တွေ့ဆုံနိုင်ဖို့အတွက်သူတို့တွေကျွန်တော်တို့ဒေါ်လာရေးကိုသိရှိနားလည်ပြီးအကူအညီတွေရဖို့အတွက်ဒါတစ်ခုပေါ့နောက်တစ်ခုကတော့ကျွန်တော်ဟိုအရင်တုန်းကလိုပဲမြန်မာ community နဲ့တွေ့မယ်နောက်ဒီမှာရှိနေတဲ့ဂျပန် community နဲ့တွေ့မယ်နောက်ဒီပညာရေးကျန်းမာရေးဖွဲ့အစည်းတွေပေါ့ဗျာဈေးရုံတွေအကြောင်းအနေနဲ့တွေ့ပြီးတော့ကျွန်တော်တို့သူတို့တွေဆီကနေပြီးတော့မြန်မာနိုင်ငံအတွက်တော်လိုက်ရဲ့အတွက်အကူအညီရရှိနိုင်တာတွေ explore လုပ်ဖို့အတွက်လာခဲ့တယ်လို့ပြောရင် ရပါတယ
်ဟုတ်ကဲ့ခင်ဗျအဲ့တော့ဘယ်လိုအချက်တွေကိုအဓိကရှင်းပြလဲသူတို့ဘက်ကတုံ့ပြန်မှုအောင်ဘာတွေရှိလဲ
အဓိကကတော့ကျွန်တော်တို့ရဲ့ဒီဇန်နဝါရီလ31ရက်နေ့တုန်းကဒီ2024ဇန်နဝါရီလ31ရက်နေ့တုန်းကတိုင်းရင်းသားအဖွဲ့အစည်းတွေနဲ့ဒီ NUG နဲ့ဒီဒေါ်လာရေးအဖွဲ့အစည်းတွေကြားထဲမှာဘုံသဘောတူညီချက်ပေါ့ဗျာကျွန်တော်တို့တွေအားလုံးရဲ့ဘုံသဘောတူညီချက်ရရှိခဲ့တာရှိတယ်အဲ့ဒါကိုကျွန်တော်တို့လာရောက်ပြီးတော့အတားရှင်းပြတယ်အဲ့ဒါနဲ့ပတ်သက်ပြီးအခြေအနေတွေကိုကျွန်တော်တို့ပြောတယ်နောက်မြန်မာနိုင်ငံမှာလက်ရှိမြေပြင်မှာဖြစ်ပျက်နေတဲ့အခြေအနေတွေကိုသိရှိအောင်နားလည်အောင်ကျွန်တော်တို့ဒါဂျပန်အစိုးရနဲ့ခုနလွတ်တော်နဲ့ခုနဟိုဂျပန်ပြည်သူတွေမီဒီယာတွေကိုကျွန်တော်တို့ရှင်းလင်းတဲ့သဘောလည်းဖြစ်တယ်အဲဒီကနေတစ်ဆင့်အခြေခံပြီးတော့ဂျပန်ကကျွန်တော်တို့ဘယ်လိုမျိုးပေါ့နော်ကျွန်တော်တို့ဒေါ်လာရေးမှာကူညီသင့်တယ်ပါဝင်သင့်တယ်ဆိုတော့တိုက်တွန်းတဲ့အာမျိုးဖြစ်ပါတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဆရာတို့လည်းအားလုံးသိပြီးသားဖြစ်တဲ့အတိုင်းပဲပရိုကွယ်တို့ဆရာခူးရဲတို့နဲ့အဒီနိုင်ငံရေးဝန်ကြီးဌာနကဒီဓာတ်ပုံနဲ့သတင်းထုတ်ပြန်ခဲ့တာဒါသူတို့ရဲ့ response ပေါ့ဗျာသူတို့ရဲ့တုံ့ပြန်ချက်လို့ဒါပြောလို့ရပါဒါဒီလိုပုံစံမျိုးအရင်တော့မရှိခဲ့ဘူးလေဆရာเนาะအဲ့ဒါမျိုးခုဒါ response လောက်လာတယ်ဆိုတဲ့ဟာကဒါသူတို့ရဲ့တုံ့ပြန်ချက်ပေါ့အဲဒါပေမဲ့ခုအစပိုင်းမှရှိသေးတော့အသေးစိတ်ဆက်ပြီးတော့တဆင့်ပြီးတဆင့် NUG အနေနဲ့ဒီတိုင်းရင်းသားအလုံးဒေါ်လာရေးအဖွဲ့အနေနဲ့ဒါဆက်ပြီးတော့ဆောင်ရွက်ဆရာလည်းရှိတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာတော့ဆရာနဲ့ဒီဂျပန်နိုင်ငံရဲ့ဝန်ကြီးဌာနအဆင့်မြင့်အရာရှိတင်တဲ့တီးသန့်တွေးဆခဲ့တယ်လို့ကျွန်တော်တို့ကြားရတာရှိပါတယ်။အဲသူတို့ဘက်ကဘာတွေမေးပြီးတော့ဆရာဘက်ကဘာတွေဆွေးနွေးတာရှိပါလဲ
။ဒါတော့ဒီအချိန်မှာဆရာဒါကျွန်တော်ဖြေဖို့မတင်သေးမဖြေဖြေလို့မရသေးဘူးလို့ပြောရင်ရပါတယ်ဆရာ။အဲဒါတော့ကျွန်တော်တရားနဲ့ပတ်သက်ပြီးတော့ဖြေစရာမရှိပါဘူ
း။ဟုတ်ကဲ့။ဒီနေရာမှာပေါ့နော်ဒီအမေရိကန်တို့ဥရောပတို့လိုအနောက်နိုင်ငံကြီးတွေကအဲစစ်ကောင်စီတောင်းရှိသူတွေကိုတန်ခတ်ပိတ်ဆို့အေးအေးယူတဲ့လုံအောင်အလုပ်တွေလုပ်နေချိန်မှာဒီဂျပန်ကတော့အဲ့လိုမျိုးပြတ်သားတဲ့မူဝါဒတွေချမှတ်လှုပ်ဆောင်တာတွေကျွန်တော်တို့မတွေ့ရဘူးဆိုတော့ဝေဖန်မှုတွေလည်းရှိပါတယ်အဲ့လိုမျိုးအေးအေးယူလောက်အောင် NUG အနေနဲ့ဂျပန်အစိုးရကိုတိုက်တွန်းတာမျိုးရောရှိပါလား
ရှိပါတယ်ဆရာဒါကျွန်တော်ခုနကလည်းစောစောကလည်းပြောခဲ့သလိုတကယ်တော့ဒီဒေါ်လာရေးရဲ့အစပေါ့လေဒီနွေဦးဒေါ်လာရေးအစကနေကဂျပန်အစိုးရနဲ့ဂျပန်အဖွဲ့အစည်းတွေကိုကျွန်တော်တို့တိုက်တွန်းခဲ့ဆိုတော့ဂျပန်ကအဲ့လိုမျိုးဆောင်ရွက်မှုတွေအားနည်းတယ်ပေါ့နော်အားနည်းတယ်တကယ်တော့ဂျပန်အနေနဲ့ကျွန်တော်တို့ဟိုအပြည်သူနဲ့အများထောက်ခံတဲ့ပေါ့နော်အခုလို legitimate ဖြစ်တဲ့အပြည်သူကရွေးကောက်ထားတဲ့ကိုယ်စားလှယ်တွေလည်းပါတယ်နော်အများဒီလိုဒေါ်လာရေးကိုနှစ်ပေါင်းများစွာလုပ်နေတဲ့အဲတိုင်းရင်းသားဒေါ်လာရေးအဖွဲ့အစည်းတွေလည်းပါပြီးတော့အားလုံးစည်းလုံးညီညွတ်ပြီးမြန်မာနိုင်ငံကပြည်သူနော်အများဆိုတာ90ရာခိုင်နှုန်းကျော်ရဲ့ထောက်ခံမှုကိုရနေတဲ့အဖွဲ့အစည်းတွေနဲ့လက်တွဲပြီးတော့အဖွဲ့အစည်းတွေနဲ့အလုပ်လုပ်မလားဒါမှမဟုတ်ပြည်သူလူထုထောက်ခံမှုမရှိတဲ့ထောက်ခံမှုအားနည်းတဲ့အဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးအလုံးလုံးမလားဆိုတာကိုအင်းကထုတ်ခဲ့တယ်။ဒါကိုကျွန်တော်တိုက်တွန်းခဲ့
။အဲ့တော့ဒီအချက်ပေါ်မှာပေါ့နော်ဂျပန်ဘက်ကတုံ့ပြန်မှုကဘယ်လိုရှိနိုင်မယ်ခံမရလဲခင်ဗျ။အ
ဲသူတို့တွေအခုလိုမျိုးပေါ့လေ။အဲဒီတိုင်းရင်းသားခေါင်းဆောင်နေနဲ့အဲတွေ့ဆုံတာတို့အခုလိုသတင်းစာရှင်းလင်းပွဲတို့လွတ်တော်တို့မှာတွေ့ဆုံတာတို့ဟာဒါသူတို့ဘက်ကကျွန်တော်တို့တော်လှန်ရေးကိုအရင်နဲ့စာရင်ပုံမူပြီးနားလည်လာတဲ့သဘောပေါက်လာတဲ့အပြင်လက်ရှိအနေအထားအရာဒီကျွန်တော်တို့ဒေါ်လာရေးအဖွဲ့အစည်းများနဲ့သူတို့ဆက်ဆံရမယ် engage လုပ်ရမယ်လို့ကျွန်တော်တော့ဒါသူတို့သဘောပေါက်တယ်ယူဆတယ်လို့မြင်ပါတယ်အဲကြောင့်အဲ့ဒီအပေါ်မှာအခြေခံပြီးတော့ကျွန်တော်ထင်တယ်ပုံမူပြီးတော့ကျွန်တော်တို့ဒီဒေါ်လာရေးအဖွဲ့အစည်းတွေနဲ့ဂျပန်အဖွဲ့အစည်းဂျပန်တာဝန်ရှိသူတွေဂျပန်အစိုးရနဲ့ကြားထဲမှာပုံမူဆက်ဆံမှုတွေရှိလာနိုင်တယ်လို့ကျွန်တော်မြင်ပါတယ်ဟု
တ်ကဲ့ခင်ဗျာအဲ့တော့ဒီအာနာမသိင်ခင်တုန်းကဒီမြန်မာပြည်ကိုပေးထားတဲ့ဂျပန် ODA အကူအညီတွေရှိပါတယ်အခုချိန်ထိလည်းဆက်ပေးနေတယ်လို့ကျွန်တော်ကြားရပါတယ်ဆိုတော့ဒီမြန်မာနိုင်ငံမှာဟလာလူသားချင်းစာနာမှုအကူအညီလို့အဲ့လိုခေါင်းစဉ်မျိုးပြောတဲ့အခါမှာဒီစစ်ကောင်စီလက်အောက်မှာမြန်မာပြည်သူတွေဓာတ်ရိုက်ခံစား권နည်းနေတာဝေဖန်ထောက်ပြကြတာတွေ့ရပါတယ်အဲ့တော့ဒီဂျပန်ကပေးနေတဲ့ ODA နဲ့ပတ်သက်ပြီးတော့ NUG ရဲ့ရည်တည်ချက်ကဘယ်လိုရှိလဲပြီးတော့ဂျပန်ကို ဘယ်လိုမျိုးတိုက်တွန်းနေတာရှိပါလဲ
။ဒီ ODA နဲ့ပတ်သက်ပြီးတော့လည်းဒါကျွန်တော်တို့သတင်းစာရှင်းလင်းပွဲမှာဒီမေခွန်မျိုးကိုမေးခဲ့တာရှိတယ်။အဲ့ဒါကိုလည်းကျွန်တော်တို့ဖြေကြားခဲ့ပါတယ်။ကျွန်တော်တို့ရဲ့ဒီလူသားချင်းစာနာမှုနဲ့ပတ်သက်ရင် People First Transparency ဒါကျွန်တော်တို့ကပွင့်လင်းမြင်သာမှုရှိရ Cross Border ပဲဖြစ်ဖြစ်နော်တိုင်းရင်းသားအဖွဲ့အစည်းတွေနဲ့ခုနမြေပြင်မှာရှိနေတဲ့တကယ်ပြည်သူကိုဟိုအထောက်အပံ့ပေးနေတဲ့အဖွဲ့အစည်းတွေကိုပဲဖြစ်ဖြစ်ဓာတ်ရိုက်ဆက်သွယ်ပြီးတော့ဆောင်ရွက်တဲ့လုပ်ငန်းမျိုးလုပ်ဖို့တင့်နေဆိုတဲ့ဟာကိုဒါကျွန်တော်တို့အားလုံးသဘောတူထားပြီးသားအဲကြောင့်အဲ့ဒီလိုမျိုးလုပ်ဖို့ဆိုတာကိုတိုက်တွန်းထားတာရှိ ODA နဲ့ပတ်သက်ပြီးတော့နည်းနည်းပို့ပြီးတော့ stress လုပ်ပြီးဒါကိုပြောရရင်တော့တချို့လုပ်ငန်းတွေသူတို့ရပ်ထားတင်တယ်ရပ်ထားရမယ်ရပ်ထားပါဆိုတာကိုကျွန်တော်တို့တိုက်တွန်းထားတာရှိအပြည့်လို့လဲဆိုတော့ခုလိုအချိန်မျိုးမှာအကောင့်ထည့်ဖို့ဖို့ခက်တယ်တကယ်တော့ကျွန်တော်တို့စောစောပြည်သူလူထုကိုကိုစားပြုတယ်အစိုးရနဲ့ပြည်သူလူထုနဲ့သူကိုသားလေဒါကဆောင်ရွက်လို့ရမှာဖြစ်တော့ခုချိန်မှာ OD လုပ်ငန်းတွေဟာတချို့ရပ်ဆိုင်ထားပြီးတော့ကျွန်တော်တို့ဒေါ်လာရေးအပီနောက်တကယ်ကိုထိန်းချုပ်ထားပြီးတော့ခုနနိုင်တဲ့နေမြေဒေသတွေမှာအကောင့်ထည့်ဖို့လဲဆိုရင်တော့ပိုပြီးတင့်တော်တယ်ဆိုတာကိုကျွန်တော်တို့ပြောတယ်အခုဒါကြောင့်ကျွန်တော်တို့ရဲ့ဒီ humanitarian နဲ့ပတ်သက်ပြီးလူသားချင်းစာနာမှုလို့ပညာရေးကျန်းမာရေးနဲ့ပတ်သက်ရင်ကျွန်တော်တို့ဒီတိုင်းရင်းသားအဖွဲ့အစည်းတွေနဲ့ NUG နဲ့ဒါမှမဟုတ်ဂျားထဲမှာ trusted partner တည်ထောင်ပြီးတော့ cross border aid ဒါကိုရအောင်ဆောင်ရွက်တင်တယ်ဆိုတာကိုကျွန်တော်တို့တိုက်တွန်းတာကျွန်တော်တို့ဒါဆွေးနွေးခဲ့တာ၄ရှိပါတယ်အခုတော့စကကျွန်တော်တို့အခုစေယုံနေကြောင်းနေကိုဘုံကျဲနေတယ်ပြည်သူတွေကိုအခုလိုမျိုးဟိုတတ်ဖြတ်နေတယ်ဒါဂျပန်နဲ့ပတ်သက်ရင်ဂျိုက်ကာကနေလှူထားတဲ့စေယုံဂျိုက်ကာကဆောက်ထားတဲ့စေယုံဆရာတို့သိလိမ့်မယ်မုံရွာနဲ့ခုနဟိုပတ်သိနေလမ်းပေါ်မှာရှိတဲ့စေယုံတယုံကိုဘုံကျဲပြီးမီးရှို့ပြီးဖျက်ဆီးခဲ့တာကျွန်တော်တို့မှာဒါတွေနဲ့ပတ်သက်ပြီးကျွန်တော်ဓာတ်ပုံတွေလည်းပြခဲ့ပါဆိုအဲ့ဒီလိုမျိုးလုပ်နေတဲ့အချိန်မှာ ODA နဲ့ဒီလိုအလုပ်မျိုးကိုလုံးတင်သလားဟုတ်ကြတော့အခုလိုမျိုးပြီးခြင်းဟာပြည်သူကိုထပ်ပြီးတော့ဘုံကျဲအောင်တတ်အောင်အခုလိုမျိုးစေတုံတွေအကြောင်းတွေကိုဖျက်ဆီးအောင်လုပ်တာ ਨੇ အတူတူပဲသူတဲ့ဟာကိုကျွန်တော်တို့ပြောခဲ့
တခုကပါလေဒီဂျပန်အစိုးရကဟိုစစ်တပ်ဆက်အခုချိန်အထိဆိုရင်တော့ဒီစစ်ကောင်စီနဲ့ဆက်ဆံရေးကောင်းမွန်နေတာတွေရှိတော့လေဒီအများပြည်သူကလိုလားတောင်းတနေတဲ့ဟာပြည်သူအာဏာကိုပြည်သူလူထုလက်ထဲကိုပြန်လည်လွှဲပြောင်းရေးလုပ်ငန်းစဉ်တွေပေါ်ပေါက်လာဖို့အတွက်ပေါ့လေဒီဂျပန်ကနေဂျာဝင်ဆောင်ရွက်ပေးနိုင်မယ်ဆိုရင်ဖြစ်နိုင်တယ်လို့ဆရာအနေနဲ့သုံးသပ်ပါလား NUG အနေနဲ့ရောအဲ့ဒီလမ်းကြောင်းမျိုးကိုသွားလို့တဲ့ဆန္ဒရှိပါလ
ားဒါနဲ့ပတ်သက်ပြီးဆရာမေးတဲ့မေးခွန်းကတကယ်တော့ဒီဟာကကိုကျွန်တော်တို့အာဆီယံကမလုံလောက်ဘူးကဘာကြီးကရောဒီခုနဒီ UN ကရောကျွန်တော်တို့ဒီအာရှတိုက်ကအခုဂျပန်တို့ပါလို့လဲတော့အာဆီယံကနေတဆင့်ဒီမြန်မာနိုင်ငံရဲ့အရေးခင်းကိုအခြေအနေကိုဖြည့်ရှင်းဖို့ပေါ့နော်ဒီဒေါ်လာရင်းနဲ့အခုပြောင်းလဲတွေကိုဖြည့်ရှင်းဖို့အတွက်သူတို့ကြိုးစားတာမလုံလောက်ဘူးဆိုတာဒါကျွန်တော်တို့ရဲ့ခုနသဘောတူညီချက်တွေထဲမှာလည်းပါပါတယ်အဲ့တော့အာဆီယံ plus နဲ့ရှင်းဖို့လိုတယ်ဒီဟာတွေနော်တကယ်တော့ခုနပြောတဲ့ဂျပန်နဲ့မကဘူးတရုတ်တို့အိန္ဒိယတို့เนาะခုနယူရိုပီယံယူနီယံတို့ဒါတွေအားလုံးပါပြီးတော့ဖြည့်ရှင်းသင့်တယ်ဆိုတဲ့အကြောင်းကျွန်တော်တို့ဒါပါမဒါအောင်မြင်နိုင်တယ်ဆိုတဲ့အကြောင်းလဲကျွန်တော်တို့ဒါဆွေးနွေးထားတာတွေရှိပါတယ်ဒါမှသာလျှင်ကျွန်တော်တို့နိုင်ငံနဲ့ဒီ region အတွက် stable ဖြစ်တဲ့ခိုင်မာတဲ့ကျွန်တော်တို့ solution ရမယ်ဆိုတာကိုကျွန်တော်တို့ဆွေးနွေးထားတာရှိတယ်ဒါအပြင်ဒါပြည်သူလူထုရဲ့တော်လှန်ရေးဖြစ်တဲ့အတွက်ဒီပြည်သူလူထုရဲ့ဆန္ဒအပေါ်မှာကျွန်တော်တို့ကြိုက်ညီတဲ့ပြုပြင်ပြောင်းလဲမှုတွေပြုလုပ်မှသာလျှင်ဒါဟာခုနကပြောတဲ့ကျွန်တော်တို့ဟိုအဖြေတစ်ခုကောင်းမွန်တဲ့အဖြေကိုရမယ်ပေါ့ဗျာဒါအားလုံးသိတဲ့အတိုင်းပဲကျွန်တော်တို့နိုင်ငံဟာ very much diversity များတဲ့နိုင်ငံဒီလိုမျိုးဟို diversity များတဲ့နိုင်ငံမှာကျွန်တော်တို့အားလုံးဟိုအရင်ကနေကရည်ရွယ်ထားတဲ့Federal Democracy နိုင်ငံဖြစ်မှာတကယ်ကိုစစ်မှန်တဲ့ Federal Democracy နိုင်ငံဖြစ်မှာဒီနေရာဒီဒေသဒီတိုင်းပြည်နဲ့ဒီ region နဲ့အပြည့်ကောင်းတယ်ဆိုတာကိုကျွန်တော်တို့ရှင်းလင်းတာတင်ပြတာသူတို့နဲ့ဆွေးနွေးကြတာ၄ရှိပါတယ်
ဟုတ်ကဲ့ဆရာအခုရှင်းပြသွားသလိုပေါ့နော် သူတို့ဘက်ကဘယ်လိုမျိုးတုံ့ပြန်မှုတွေတွေ့ရလဲ
။ဒါတော့ကျွန်တော်ခုနပြောလို့နည်းနည်းစောသေးတယ်ပေါ့ဗျာ။အချိန်ကလည်းနည်းနည်းစောသေးတယ်။အခုကစပြီးတွေ့ကြဆိုကြဆွေးနွေးကြပြောဆိုကြဆိုတော့ကျွန်တော်စောင့်ကြည့်ရမယ်တဘောရှိတယ်။ဒါပေမဲ့ကျွန်တော်ဟိုအကြံဉာဏ်အဖြစ်ပေါ့ဗျာ။ဒါကတော့ကျွန်တော်ရဲ့ဟို personal feeling လို့ပြောရမှာပေါ့။ကျွန်တော်တော့ဟိုမစိုးပါဘူး။ဒါအချိန်နေမစိုးဘူးလို့ကျွန်တော်ရဲ့ပုံကိုရေးတုံ့တက်ချက်ပေါ့ဗျာ။ဒါပေမဲ့လည်းကျွန်တော်လူတွေနဲ့တော့ဆက်ဆံမှုတော့လူတွေရဲ့ပြောတာဆိုတာသူတို့တွေရဲ့ကျွန်တော်တို့ဆွေးနွေးတာတွေကိုထောက်ရှုရရင်တော့ကျွန်တော်ထင်တယ်မစိုးပါဘူး not bad ပေါ့နော်ဒါညှော်လင့်လို့ရတဲ့သဘောရှိပ
ါမတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေတည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အကျက်အတဲကာလာတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲ့ကြားကတည်င်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်ကသတင်းမှန်တွေကိုဗက်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
်မင်္ဂလာမနက်ခင်းပြကြပါသေးခင်ဗျာ VOA American တန်ရဲ့မြန်မာပြည်စနေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့ VOA ရဲ့ website Facebook YouTube တို့ကပါဓာတ်ရိုက်ထုတ်လွှင့်နေတာပါအခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အမျိုးသမီးကဏ္ဍသုတဆွန်လင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နေပညာကဏ္ဍတွေနားဆင်ရဖို့ရှိတဲ့အထက်အရင်ဦးဆုံးတော့သာသနာပြန်ပွားရေးနဲ့စာနာမှုကူညီဆောင်ရွက်နေသူအမျိုးသမီးတဦးအကြောင်းကိုတင်ပြမှာပါလူအများကိုကူညီပေးရင်လူအမျိုးမျိုးဘဝအထွေထွေကိုမြင်တွေ့ခဲ့ရသလိုကိုဘဝကိုအကြောင်းကိုလည်းပို့ပြီးတော့လေးလာဆင်ခြင်သုံးသပ်မိစေတာကြောင့်ဒါကတရားကိုအကောင်းဆုံးရှာဖွေနိုင်တဲ့နည်းလမ်းပါလို့ကယူနာနဲ့စာနာမှုကူညီခြင်းလို့အတိပယ်ရတဲ့စုချိဗုဒ္ဓဘာသာဖောင်ဒေးရှင်းမှာနှစ်ပေါင်း30ကျော်ပရာဟိတလုပ်ငန်းတွေလုပ်နေတဲ့မတ်ဆဘရီနာတန်းကပြောပါတယ်ထိုင်ဝမ်မှာဗုဒ္ဓဘာသာသီလရှင်တစ်ပါးကဦးဆောင်ပြီးတော့1966ခုနှစ်မှာစတင်ခဲ့တဲ့စုချိဖောင်ဒေးရှင်းဟာအမေရိကန်ပြည်ထောင်စုမှာပါတိုးချဲ့အခြေစိုက်ပြီးဗုဒ္ဓဘာသာပြန်ပွားရေးနဲ့မြန်မာအပါအဝင်နိုင်ငံပေါင်း230ကျော်ကစာနာမှုကူညီရေးလုပ်ငန်းတွေလှုပ်ဆောင်နေတယ်လို့သူကပြောပါတယ်။မက်ခင်ဖြူတွေဆက်သွယ်မေးမြန်းပြီးအမျိုးသမီးကဏ္ဍမှာတင်ပြထားပါတယ
် There's a path we must choose sometime. Gotta stand up and fight sometime.
မင်္ဂလာပါမစ္စဆဗရီနာရှင်ပြည်သူမျိုးသမီးကဏ္ဍမှာအခုလိုချိန်ပေးပြီးတော့ပါဝင်ဆင်းနေပေးတာကျေးဇူးအများကြီးတင်ပါတယ်ရှင
်မင်္ဂလာပါခင်ဗျထွေးရဲ့ကျေးဇူးပါပဲဒီအဲ့ဒီစီဂျီကိုစိတ်ဝင်စားတာရဲ့နောက်ပြီးတော့ဒီမြန်မာဗုဒ္ဓဘာသာအကြောင်းကိုစိတ်ဝင်စားတဲ့အတွက်လည်းအများကြီးကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါရှင်အတိတ်ကလည်းပေါ့နော်ဒီမစ္စဆဗရီနာနဲ့ပတ်သက်ပြီးတော့စိတ်ဝင်စားဖို့ကောင်းတာကဒါအမေရိကန်ပြည်တော်စုမှအခြေစိုက်တဲ့ Buddhist Suci Foundation ရှင်ပေါ့နော်ဗုဒ္ဓဘာသာစုကြည့်အဖွဲ့လို့ပြောရမယ်ထင်ပါတယ်ဖောင်ဒေးရှင်းတစ်ခုမှာအခုဆိုလို့ရှိရင်ဒါဟိုဗုဒ္ဓသာသနာကိုလည်းပြုရင်းထိုက်တာအလုပ်တွေကိုလည်းလုပ်တဲ့ဒါ NGO အဖွဲ့တစ်ခုလည်းဖြစ်တဲ့ခါကြတော့လေဒီလိုအဖွဲ့အစည်းမျိုးမှာမက်ဆဗရီနာနှစ်ပေါင်း30ကျော်တောင်မှအလုံလုံနေတယ်ဆိုတော့ဒီလိုဗုဒ္ဓဘာသာအဖွဲ့အစည်းတစ်ခုမှာသာသနာပြုလုပ်ငန်းတွေမှာဘယ်လိုပုံစံနဲ့စပြီးတော့ပါဝင်ဖြစ်ခဲ့တာလဲရှင်ပြောပြပေးပါလား
အစားအသောက်ကကြတော့ဟိုတက်ကရိုမှာပေါ့နော်တက်ကရိုမှာဆောက်လဲချိန်မှာတော့ major ကတော့တက်ကရိုမှာဖတ်တဲ့ major ကနေပြီးတော့ health science health administration ပေါ့ဒီကျမ်းမာရေးဘက်မှာဖတ်တယ်ဆိုတော့လေအဲ့ဒါအဲ့ချိန်တုန်းကဒီ US မှာနေပြီးတော့ Asian နဲ့ပတ်သက်ပြီးတော့အဲ့ဒီ free clinic ပေါ့အဲ့လိုကျမ်းမာရေးဥတာတဲ့ဥစ္စာတွေကတခြားမှာတိတ်ပြီးတော့မရှိကြဘူးလေမရှိကြတဲ့ချိန်မှာနေပြီးတော့ the first free clinic ကနေပြီးတော့အဲ့ဒီ Asia Taiwan ကနေစဖွဲ့ထားတဲ့စီဂျီ free clinic ကနေပြီးတော့ဒီ LA မှာစပြီးစိုက်ကြတာပေါ့နော်ဒီပထမလုံးက global ကြတော့အဲ့ဒီကမ္ဘာမှာရှိတဲ့အကြီးဆုံးကတော့ Taiwan ကနေ1966ကနေစတယ်နောက်ဒီလဲရောက်တော့ဒီ US မှာကျတော့1989ခုနှစ်ကြတော့ဒီ LA မှာရှိတဲ့ အယ်ဟမ်ဘရာမာနေပြီးတော့သွားဆပြီးတော့ဖွင့်ကြရတယ်လေဖွင့်တဲ့အချိန်မှာနေပြီးတော့တွားတယ်တက်ကရိုမာဆိုတော့အမေကနေပြီးတော့ပြောတာပေါ့အော်မေဂျာလည်းတူတယ် free clinic လည်းဆိုတော့ကုဟိုစာကုတို့လည်းရတယ်ပြီးတော့လည်းကုညီပေးလို့လည်းအဲ့ပတ်ဝန်းကျင်ကမိသားအဲ့ပတ်ဝန်းကျင်ရဲ့စီရင်သားလေးကိုလည်းကုညီလို့ရတယ်အဲ့ချိန်မှာ free clinic ဆိုတာကလည်းရှိတာဆိုတော့အဲ့ဒီ downtown မှာရှိတယ် hollywood မှာရှိတယ်အဲ့ဒီ free clinic လောက်ပဲရှိတယ်ဒီ asian community တွေထဲမှာဆိုရင်လည်းမရှိကြဘူးလေအာရှလေးစဲမှာမရှိဘူးဆိုတော့ကုညီပေးလို့လည်းရတယ်ကု major ကလည်းတူတယ်ဆိုတော့တိတ်ကောင်းမှာပဲတဲ့အမေနဲ့နောက်တငယ်ချင်းတွေသူတို့ရဲ့တငယ်ချင်းအမေရဲ့တငယ်ချင်းတွေကလည်းထိုင်ဝမ်ကလာတယ်ဆိုတော့လေအဲ့လားကလည်းသူတို့အားပေးပြီးတော့အဲ့မှာသွားပြီးတော့လှအားပေးခဲ့အဲ့ချိန်မှာပဲ Buddhist Siji Foundation ဆိုတာ Buddhist Siji Free Clinic ဆိုတာစပြီးတော့တည်တာပေါ့ဆိုတာ Siji ဆိုတာ Compassion and Relief ပေါ့ကယူနာနဲ့နောက်ပြီးလူလေးဝိုင်းကူညီလုပ်ပေးတဲ့အသင်းပေါ့နော်အဖွဲ့အစည်းလေးဆိုတော့အဲ့ထဲမှာနေပြီးဝင်ပြီးတော့မှပဲသူတို့စီမားနေပြီးတော့လှူအားပေးလှူအားပေးတဲ့ချိန်ကျမှကိုယ့်ရဲ့သူများကိုကူညီပေးတာမဟုတ်ဘဲနဲ့တကယ်တော့ကိုယ့်ကိုယ်ကို benefit ရှိတာကိုယ့်အကြောင်းကိုပြီးတော့လေ့လာမိရယ်ဆိုတော့ဟိုတရားထဲမှာပြောပြရလေဟိုတရားထိုင်နေဆိုလားဘာတွက်လဲဆိုကိုယ့်အကြောင်းကိုလေ့လာကိုယ့်အကြောင်းကိုလေ့လာမှပဲကိုယ်ခန္ဓာကိုယ်မှာရှိတဲ့ဖြစ်ပျက်ဆိုတာမြင်ရတယ်ဆိုတော့အဲ့ဒီဥစ္စာကလေဒီစကြီးမှာနေပြီးတော့တွားပြီးတော့လုံအားပေးတယ်တွားပေးတဲ့အခါမှာသူများကူညီတဲ့အချိန်မှာကြရတယ်ကိုယ့်ကိုယ်ကိုပို့ပြီးတော့လေ့လာမိတာပေါ့နော်ကိုဘာဖြစ်လို့ဒီသူများနေပြီးတော့ဒီလိုဖြစ်ပျက်တာလေးတွေးရတယ်နောက်သူများလေးကနေပြီးတော့ဝမ်းနည်းမှုတွေစိတ်ရဲမှုလေးချမ်းသာမှုလေးပြောင်းလဲမှုတွေတွေးရတဲ့အခါမှာကြရတယ်ကိုယ့်ကိုယ်ကိုလည်းပြန်စစ်ဆေးမိကြတယ်အဲ့ချိန်ကျတော့လေဟိုတပတ်ကျတော့မဟာယာနရဲ့ဗုဒ္ဓဘာသာအပြည့်မာကိုသူများကူညီပေးတယ်နောက်ဒီထရဘာသာဆိုကိုယ့်မြန်မာပြည်ကတိုင်းရင်းသားရဲ့အဲ့ဒီဗုဒ္ဓဘာသာနဲ့ဥစ္စာနဲ့ကြတော့ပြန်ပြီးတော့လေတခုလုံးဆက်ဆက်မိတာပေါ့တရားတစ်ဖက်ကထိုင်းတစ်ဖက်ကလည်းအပြင်မှာသူများကိုကူညီပေးနေအဲ့နောက်ဖက်ကနေဆက်ပြီးတော့လေအာပြန်ပြီးတော့တွားပြီးတော့ဟိုနှစ်ခုလုံး practice ပြရပေါ့ဟိုဆရာဝန်တို့မျိုးပဲပေါ့နော်တစ်ဖက်ကစာဖတ်တဲ့ချိန်မှာစာဖတ်တယ်နောက်တစ်ဖက်က practical တွားလုပ်တဲ့အခါမှာသူများကူညီတဲ့ချိန်နဲ့နှစ်ခုပေါင်းတဲ့ချိန်ကြရင်တော့ကိုယ်တော်တရားဘက်ကလေ့လာမှုတွေကပို့ပြီးတော့ဟိုမြန်ပြီးတော့တရားပို့ရမိတယ်ပြီးပို့ပြီးတော့လည်းလေ့လာမိတာမိဖြစ်တာပေါ့လေနော်
အဲ့ဒီအခုပြောပြတဲ့အတိုင်းဆိုလို့ရှိရင်အာမက်ဆပရီနာအဲ့ဒီအချိန်ကလေးကစပြီးတော့ဒီစူတီဖောင်ဒေးရှင်းနဲ့တခြားအောင်လုံးခုထိဆက်ပြီးတော့ရှိသွားတဲ့သဘောပေါ့နော်နှစ်ပေါင်း30ကျော်ဆိုတဲ့အခါကျတော့
ဖြစ်ပါလေ1989ခုနှစ်မှာစပြီးတော့လှူအားပေးတဲ့ချိန်ကျတော့ဘာမှတော့တိတ်မသိဘူးပေါ့အဲ့တော့ပထမတော့ motivation ကတော့ကိုယ် major မို့လို့ဆိုရလဲ experience လေးရှိမလားဆိုပြီးတော့လှုပ်မိတယ်ဒါပေမဲ့ဟိုသူများလေလူကြီးတွေကအမြဲပြောရယ်လေကိုပတ်ဝန်းကျင်ကတိတ်အရေးကြီးတယ်ပတ်ဝန်းကျင်ကကောင်းတဲ့ချိန်ကြရင်ကိုလည်းကောင်းမယ်လူတော်လူကောင်းနဲ့ပေါင်းတင်တယ်ဆိုတဲ့ဥစ္စာကြီးကိုတွားပြီးတော့စဉ်းစားမိရယ်လေငငယ်လုံးကအမေကလည်းပြောခေါ်ပြီးတော့ဒါမျိုးအတိုင်းဝိုင်းထဲမှာထည့်ပေးလိုက်တဲ့အခါမှာအဲ့ဒီလိုလေးနဲ့အဲ့အမျိုးမျိုးတွေ့တာပေါ့တက္ကသိုလ်က HIV လေးနဲ့လည်းတွေ့တယ်နောက်စင်ရတာလူလေးနဲ့လည်းတွေ့ဖြစ်တယ်နောက်တချို့လူကလည်းစိတ်မရှိဘဲနဲ့အဲ့ဒီဟိုဒေါလေးကအမြဲတမ်းကန်နေတာလေတွေ့တယ်အဲ့ဒီဥစ္စာလေးကိုငငယ်ကလေးကသူတို့တွေနဲ့ face to face နဲ့အဲ့လိုဝိုင်းပြီးရှင်းပေးတဲ့ခါကြရင်ကိုယ့်ရဲ့ patience ဥစ္စာကိုလည်း practice မိတာပေါ့ဟိုအဲ့လိုဖြစ်တယ်နောက်ပြီးတော့လည်းအဲ့ဒီနောက်ဆုံးကြတော့အဲ့ဒီ Mexico လို့ international လေးမှာလည်းသွားတယ်လေဆိုအဲ့ချိန်မှာနေပြီးတော့ US အဲ့ဒီ Siji Free Clinic မှာလုပ်ခဲ့တယ်ပြီးတော့လည်းနောက် Federal မှာရှိတဲ့အဲ့ဒီ organ donation ရဲ့ one legacy မှာလည်းလုပ်ခဲ့လိုက်သေးတယ်
ဆိုတော့ဒီ City Foundation ကနိုင်ငံတကာမှာလည်းဒါ Pride အလုပ်တွေကိုလုပ်နေတယ်လို့နားလည်ပါတယ်ဆိုတော့ Mexico သွားတာတို့မျိုးလို့เนาะ Taiwan မှာလည်းလုပ်ရတာမျိုးဆိုတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီလို Pride အလုပ်တာတွေရှိလာရှင်ဒီ Foundation နေနဲ့အကူအညီပေးတာတို့ဘာလို့ပေါ့เนาะ
စကြီးနဲ့ပတ်သက်ပြီးတော့လေမြမပြီးတော့အများကြီးကုညီမိရယ်လေမိမိရဲ့ခါမှာလေအများကြီးကျေးဇူးတင်တာပေါ့စကြီးနဲ့ပတ်သက်ပြီးတော့ဘာလို့ဆိုတော့သူတို့နဲ့တည်ပြီးတော့ဒီမြမမှာနာကိဖြစ်တဲ့ချိန်ကျရင်ဒီနားမှာရှိတဲ့အဲမြမပြီးကအသင်းတွေအများကြီးရှိရယ်လေအဲအသင်းတွေကိုပေါင်းပြီးတော့လေအဲ့ဒီတို့ fundraising တွေလုပ်တယ်ပြီးစကြီးဘက်ကလည်း million dollars နဲ့စိုက်ပြီးတော့လေမြမပြီးမှာနာကိမှာဖြစ်လုံးကလေအဲတောလေးမှာသွားပြီးတော့လေကုညီခဲ့တယ် အဲစပားလေးကိုလည်းစိုက်ပေးတယ်ပြီးကူညီပေးတယ်နောက်အိမ်လေးအများကြီးတွေလည်းစောက်ပေးတယ်စောက်ပေးပြီးတော့အခုကနေပြီးတော့ဒီတဖက်ကနေပြီးတော့စကြီးကနေပြီးတော့ထိုင်ဝမ်အသင်းတို့ US အသင်းကနေပြီးတော့မြန်မာပြည်ကိုသွားကူညီခဲ့တယ်နောက်ပြီးတော့မြန်မာပြည်ကရဲ့ဒလေးထုံးစံအင်္ဂါကိုလည်းလေစကြီးကနေပြန်ပြီးတော့တင်ယူမိတယ်ဆိုတော့မြန်မာပြည်ကဥစ္စာကိုသူတို့အခုထိပြောနေတုံးပဲလေသူတို့အဲမြန်မာပြည်ရဲ့တကယ်တကယ်ကူညီပေးတဲ့စိတ်ဓာတ်ကအမြဲရှိတဲ့ဥစ္စာကိုဘာဖြစ်လို့လဲဆိုတော့လေမြန်မာဒီမှာဆိုရင်သူတို့ကနေပြီးတော့စကြီးမှာစပြီးပြောမယ်ဆိုရင်သူတို့ကနေပြီးတော့အဲ Master Chen Yin ဆိုတာတိလရှင်တပါးကနေပြီးတော့သူကနေပြီးတော့အဲ့ဒီစကြီးကိုစခဲ့တယ်လေစခဲ့တဲ့အချိန်မှာအဲ့အိမ်မှာရှိတဲ့ housewife ဆိုတဲ့အဲ့ဒီဟိုအိမ်မှုကိစ္စလုပ်တဲ့မိန်းမ၅ယောက်နဲ့ဒီတိလရှင်တပါးနဲ့စခဲ့အခုက US တဲ့ now international နိုင်ငံအားလုံးက230နိုင်ငံအားလုံးကစကြီးကနေပြီးတော့ကူညီခဲ့တာလေရှိခဲ့တယ
် Sister Miss Sabrina ပြောထားတဲ့အထဲမှာဒီ City Foundation ကိုစခဲ့တာက
ไอ้
ศิลาศิษย์ตะบ้าเนี่ยไอ้ရှင်มาอมยุทมี9รอบเนี่ยซะแก่เลยสอถ้าอิมเมดเซเวซาบอกก็ပြောอ่ะเนาะถ้าอมยุทมีนี่ซะแก่ได้อภเษีรู้ပြောรู้ย่าราบ่เนาะถ้าสมมุติ
ဟုတ်တယ်အဲ့ဒီကနေပြီးတော့စပြီးတော့နောက်အခုဆိုရင်ထိုင်ဝမ်မှာဆိုရင်ဆေးရုံ6ခုရှိသွားပြီနောက်ပြီးနေဥမာအိဟိုအင်ဒိုနီးရှားနိုင်ငံဆိုမွတ်စလင်နိုင်ငံလေအဲ့မှာဆိုရင်လည်းဗုဒ္ဓဘာသာရဲ့ဆေးရုံ site စောက်ထားတယ်ပြီးလုံအားပေးနေဆရာဝန်များတော့အဖြစ်ကလည်းမွတ်စလင်တွေပဲပြီးဘာသာရေးမကွာပေါ့အားလုံးကနေပြီးတူတူကူညီရဲ့အဲစကြည့်ထဲမှာလဲဘာသာမျိုးမျိုးရှိကြတယ်လူမျိုးမျိုးမျိုးရှိကြတယ်ဒါဆိုသူတို့ကဘာလေး comment ရှိတယ်ဆိုရင်အားလုံးကနေလူတွေကိုကူညီချင်ကြတယ်အဲ့ဒီစိတ်ဓာတ်ကအမြဲတမ်းရှိကြတာပေါ့ဆိုတော့အဲ့လာနေပဲအားလုံးကူညီကြတာပဲပြီး US မှာဆိုရင်လည်းเนาะအဲ့ဒီများတော့ဖြစ်ဒီစကြည့်ရဲ့ volunteer တွေကလည်းဒီအင်ရှင်မတွေပဲအင်ရှင်မတွေအများများတယ်ဆဆချင်းလာကြတော့သူတို့လေးကနေပြောစကားလေးကတိတ်မပြောတတ်ဘူးကိုပဲကူညီချင်တဲ့စိတ်ဓာတ်ပဲရှိကြတယ်နောက်လှုပ်တာများတဲ့အချိန်ကျရင်အဲ့လိုမျိုးအပြင်ထွက်ပြီးတော့စကားပြောရလဲပြီးမသိတဲ့လူနဲ့ပြောရင်းနဲ့ပြောရင်းနဲ့နောက်သူတို့ရဲ့ leadership skill ဆိုရယ်တကယ်ခေါင်းဆောင်မှုဥစ္စာတွေကသူတို့လေးကတတ်သွားကြရောပြီး computer မတတ်တဲ့လူလဲ computer တတ်သွားကြရောဆိုတော့မင်းကလေးလို့အဲ့ဒီခေါင်းဆောင်မှုလားလို့ပြောအဲ့ဒီစကြည့်မှာအများများပါတယ
်ဟုတ်ကဲ့ပါအခုလိုအချိန်ပေးပြီးတော့ဖြေချပေးတာကျေးဇူးများကြီးတင်ပါတယ်ရှင
် You're welcome
ကျေးဇူးတင်ပါတယ်
အမျိုးသမီးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတခါတော့တုတ္တဆိုလင်အမေရိကန်တခွင်အစီအစဉ်မှဖြစ်ပါတယ်လာမယ့်နိုဝင်ဘာလမှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာထောက်ခံမဲတွေရဖို့သမ္မတကိုယ်စားလှယ်လောင်းတွေကလူနည်းစုတွေကိုအာရုံစိုက်စည်းရုံးနေတဲ့အကြောင်းစစ်မှုထမ်းဟောင်းတွေအတွက်ဘယ်သမ္မတကိုယ်စားလှယ်လောင်းကပို့ပြီးတော့ဆောင်ရွက်ပေးခဲ့တယ်လဲဆိုတာတွေကိုဒီအစီအစဉ်မှာကိုအောင်ကတင်ပြထားပါတယ်ဗျာ
အမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့ရီပပ်ဘလစ်ကန်သမ္မတကိုယ်စားလှယ်လောင်းဒေါ်နယ်ထရမ့်တို့ဟာလူမဲမဲဆန္ဒရှင်တွေရဲ့ထောက်ခံမှုရဖို့အခုခါမှလဲလဲစီရင်နေပါတယ်။သူသာသမ္မတဖြစ်လာမယ်ဆိုရင်အမေရိကန်အားလုံးအကျိုးရှိလိမ့်မှာဖြစ်ကြောင်းဒေါ်နယ်ထရမ့်ကနယူးယောက်မှာအခုလိုပြောပါတယ်။
It doesn't matter whether you're black
လူမဲပဲဖြစ်ဖြစ်လူညိုပဲဖြစ်ဖြစ်လူပြိုပဲဖြစ်ဖြစ်ဘယ်လိုသားရောင်ရှိတဲ့သူပဲဖြစ်ဖြစ်ရင်းမကြည့်ပါဘူး။ကျွန်တော်တို့အားလုံးကအမေရိကန်တွေဖြစ်ပြီးတော့အနေရအောင်လက်တွဲညီညီဆောင်ရွက်ကြဖို့ပါ။
ဂျိုးဘိုက်ဒန်ကလည်းသူအစိုးရဖွဲ့ထဲမှာလူမျိုးပေါင်းစုံပါဝင်ကြောင်းလူမှုတိုင်းဝိုင်းခေါင်းဆောင်တွေကိုမြရှိကမှာအခုလိုပြောပါရယ
်။ဒီမိုင်းတခြားကျွန်တော်တို့အစိုးရအဖွဲ့ထဲမှာတခြားအစိုးရအဖွဲ့တွေတုန်းကထက် African American အမျိုးသမီးနဲ့တခြားလူနည်းစုတွေပို့ပြီးပါဝင်ပါတယ်။ဒါကြောင့်ကျွန်တော်တို့ကပို့ပြီးအလုပ်ဖြစ်မြောက်အောင်လုပ်နိုင်ကြပါတယ်
။နိုဝင်ဘာမှာကျင်းပမယ့် American သမ္မတရွေးကောက်ပွဲမှာဘယ်ကိုယ်စားလှယ်လောင်းကိုမဲပေးရမလဲဆိုတာကိုဝေဝဲမရဖြစ်သူအများစုနေထိုင်ရာပြည်နယ်တွေကလူမဲမဆန္ဒရှင်တွေရဲ့ထောက်ခံမှုရဖို့ Trump နဲ့ Biden ဟာအပြင်းထန်ကြိုးစားနေကြတာပါ။ဖြူးသူတွေတနစင်တာရဲ့လူမှုစစ်တမ်းမှာတော့2024သမ္မတရွေးကောက်ပွဲမှာအနိုင်ရလာမဲ့သမ္မတအနေနဲ့ပညာရေးနဲ့စီးပွားရေးခန္ဓာပိုတိုးတက်ကောင်းမွန်လာအောင်ဆောင်ရွက်ပေးဖို့လူမဲမဆန္ဒရှင်တွေကလိုလားနေကြတာပါ။
We're going to bring success back to our schools.
ကျွန်တော်တို့ရောင်းချက်ကိုဆောင်ရွက်ပါမယ်။မြို့တိုင်းကျွာတိုင်းလမ်းတိုင်းမှာလူနေမှုဘဝပုံမှန်တိုးတက်ကောင်းမွန်လာအောင်လဲဆောင်ရွက်တော့ပါမယ်။
ဘိုင်ဒန်မက်ဆေ့စီယုံရေးအဖွဲ့ကနယူးယောက်မှာအာဖရိကန်အမေရိကန်တွေကိုကြော်ညာနေအခုလိုစီယုံပါတယ
် Of course I hate these people
ကျွန်တော်ဒီလူတွေကိုတိတ်မုန်းပါတယ်လို့ဒေါ်နယ်ထရမ့်ကပြောသွားတာပ
ါ Donald Trump disrespect
Donald Trump လူမဲတွေကိုမထီလေးစားဆက်ဆံတာအသက်ဆမ်းမဟုတ်ပါဘူးလူမဲမိသားစုတွေကိုဒူဘိုင်တိုက်ခန်းတွေငှားဖို့ညှဉ်းဆန်တာကြောင့်လဲတရားစွဲခံခဲ့ရသူပါအပြစ်မဲ့လူမဲနဲ့လူညိုဆယ်ကျော်သက်၅ဦးကိုတေးရန်ပေးဖို့လဲတောင်းဆိုခဲ့ဘူးပါတယ်လို့ပြောသွားတာပါထရမ့်မှာအညှိုးတေးကြီးသူဖြစ်တာကြောင့်သူသာအနိုင်ရမယ်ဆိုရင်လူနည်းစုဝင်တွေနစ်နာလိမ့်မယ်ဆိုပြီးဘိုင်ဒန်ကအခုလိုပြောပါတယ
် Trump isn't running to lead America
အမေရိကန်ကိုကောင်းကျိုးဆောင်ရွက်ဖို့ရွေးကောက်ပွဲဝင်တာမဟုတ်ပါဘူးလက်စားချေဖို့အတွက်ပါဒီလိုလူမျိုးအနိုင်မရသင့်ပါဘူးလက်စားချေဖို့စိတ်ကူးနဲ့အနာဂတ်ကိုတည်ဆောက်နိုင်မှာမဟုတ်တလို့လူနေမှုဘဝတွေလည်းတိုးတက်ကောင်းမွန်အောင်လုပ်ပေးနိုင်မှာမဟုတ်ပါဘူး။ဒါကြောင့်အမေရိကန်အားလုံးရဲ့အနာဂတ်အတွက်ကျွန်တော်ရွေးကောက်ပွဲဝင်ပြိုင်တာပါ
။ Trump ကတော့လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့အစိုးရရဲ့မူဝါဒကိုဥတည်ထားဝေဖန်ပါတယ်။တောင်ပိုင်း Bronx အရက်ကလူနည်းစုဝင်တွေကိုအခုလိုပြောပါရယ်။
African Americans are getting slaughtered.
African Americans are getting slaughtered. တာခန်ဒီယောတာနဲ့ချီတဲ့သူတွေလည်းကျွန်တော်နိုင်ငံနဲ့လိမ့်ဝင်နေတာကြောင့်လူမဲနဲ့ Hispanic တွေဘောမှာအကြီးမားဆုံးစိုးကျိုးတွေတက်ရောက်ကုန်ပြီးအလုံးလည်းမဲ့ဖြစ်အင်ဂျင်မဲ့တွေဖြစ်ကုန်သလိုဘာမှဂုဏ်ကောက်ချင်မကျွန်တော်တဲ့ချင်းတွေကိုရှောက်ကုန်ပါတယ
် Trump ကိုအနိုင်ရဖို့လူမဲတွေရဲ့ထောက်ခံမဲ့လူအကြောင်း Biden ကအခုလိုပြောရတယ
် You're the reason
အားလုံးရဲ့ထောက်ခံတဲ့ Trump ကိုအနိုင်ရခဲ့တာပါဒေါ်နယ်ထရမ့်နောက်တစ်ကြိမ်အရှုံးသမားဖြစ်ဖို့လဲအားလုံးကအခေယာကြပါလေ
။လွန်ခဲ့တဲ့၄နှစ်တုန်းကလူမဲ92ရာခိုင်နှုန်းကထရမ့်နဲ့ဘိုင်ဒန်ကိုထောက်ခံခဲ့ကြပေမဲ့ခုအခါမှာတော့ဘိုင်ဒန်ကိုမဲပေးနိုင်ခြေရှိသူ89ရာခိုင်နှုန်းသာရှိပါတော့တယ်။ဒေါ်နယ်ထရမ့်ကိုတော့78ရာခိုင်နှုန်းကသာထောက်ခံကြတာပါခင်ဗျာ2022ခုနှစ်မှာသမ္မတဂျိုးဘိုက်ဒန်လက်မှတ်ရေးထိုးပြဋ္ဌာန်းလိုက်တဲ့ PAC ဥပဒေအရစစ်မှုထမ်းစဉ်ကာလအတွင်းအန်ရရှိတဲ့အစိတ်အသက်သင်ခဲ့သူစစ်မှုထမ်းအောင်190နီးပါးဟာကျန်းမာရေးဆောက်ရှောက်မှုရရှိမှာဖြစ်ပါတယ်။စစ်ပြန်တွေအတွက်ချမှတ်ပေးထားတဲ့အရင်ကျန်းမာရေးအသုံးစရိတ်ပမာဏကို PAC ဥပဒေပြဋ္ဌာန်းပြီးတော့တိုးပေးလိုက်တာပါ။ဒီဥပဒေပြဋ္ဌာန်းပြီးတဲ့နောက်ကျန်းမာရေးဆောက်ရှောက်မှုခံယူဖို့တင်ပြလာသူစစ်မှုထမ်းအောင်တတန်းလောက်ကိုလည်းကူညီနိုင်ခဲ့တယ်လို့သမ္မတဘိုက်ဒန်ကပြောပါရယ်။
Trouble breathing, cancer.
စစ်မှုထမ်းခဲ့စဉ်ကာလအတွင်းတုန်းကဘေးအန္တရာယ်သင့်ခဲ့တာကြောင့်ခုအခါမှာအသက်ရှူကြတာ၊ကင်ဆာ၊အုန်းနောက်ကင်ဆာ၊ယောဂ၊ရေရှည်ခံစားနေရသူတွေအနေနဲ့ PET ဥပဒေအရတာဝန်ထမ်းဆောင်စဉ်မှာဖြစ်ခဲ့တဲ့ဆိုတာမျိုးသက်သေပြစရာမလိုတော့ပါဘူး
။သူဆိုရလက်ထက်မှာစစ်မှုထမ်းဟောင်းတွေ၊ကျန်းမာရေးဝန်ဆောင်မှုပေးသူတွေအတွက်ပါတီနေရလုံးကသဘောတူပြဋ္ဌာန်းပေးလိုက်တဲ့ဥပဒေပေါင်း30ကျော်ရည်လို့လဲသမ္မတဘိုင်ဒန်ကထောက်ပြပါရယ
် We've increased resources to end veteran homelessness
စစ်မှုထမ်းဟောင်းတွေအင်ဂျင်မဲ့ဖြစ်နေတဲ့ပြဿနာကိုအဆုံးသတ်ဖို့ပုံမူထောက်ပံ့ပေးခဲ့တယ်လို့စစ်မှုထမ်းဟောင်းတွေစိတ်ဓာတ်ကျဆင်းပြီးကိုယ့်ကိုယ်ကိုအဆုံးစီရင်တာတွေအဆုံးသတ်နိုင်ဖို့လဲစိတ်ကျမ်းမာရေးပညာရှင်ယာနဲ့ချီကိုသင်တန်းတွေပေးခဲ့အလုပ်ခန့်ခဲ့ပါတယ်
နောက်နောက်ဆက်လေသမရရွေးကောက်ပွဲနီးကပ်လာတာဖြစ်တဲ့အတွက်သမရဟောင်းဒေါ်နယ်ထရမ့်ကသူ့လက်ထက်မှာစစ်မှုထမ်းတွေခံစားခွင့်ပိုရခဲ့ကြောင်းညင်ခုပြောဆိုပါရယ်မနစ်နိုဝင်ဘာလကရမ်ဘဲလူမှုကွန်ရက်မှာထရမ့်ကအခုလိုပြောပါရယ
် We have 33,000
ဒီမှာစစ်ရေးနေထိုင်ရတဲ့အင်ဂျင်မဲ့စစ်မှုထမ်းဟောင်း33,000လောက်ရှိပါတယ်ကျွန်တော်တာဝန်ယူခဲ့တဲ့၄နှစ်ကာလအတွင်းတော်တော်များများကိုကူညီနိုင်ခဲ့ပြီးတော့အခုကူညီနိုင်တဲ့ပမာဏရော့ကျသွားတာကရှက်စရာပါ
သူသာပြန်ရွေးခံရမယ်ဆိုရင်ဒီအခြေအနေကိုပြောင်းလဲပြစ်မယ်လို့လဲဆိုရတယ
် On day 1 I will sign an executive
order ဆက်တင်ထမ်းဆောင်တဲ့နေ့မှာပဲသမ္မတအမိန့်ကြေညာချက်လက်မှတ်ရေးထိုးပြီးတော့ဂျိုးဘိုင်ဒန်ချက်ပေးထားတဲ့တရားမဝင်နိုင်ငံခြားသားတွေအတွက်နေစရာနဲ့ဒေယူပို့ဆောင်ရေးဈေးတွေကိုရပ်ဆက်ပြီးအဲဒီကရလာတဲ့ငွေပမာဏတော်တော်များများကိုနေစရာနဲ့ကျန်းမာရေးဆောင်ရှောက်မှုခံယူဖို့လိုအပ်တဲ့အင်ဂျင်မဲ့စစ်မှုထမ်းဟောင်းတွေအတွက်သုံးဆွဲပါမယ်
သမရဘိုင်ဒန်နဲ့ထရမ့်လက်ထက်မှာစစ်မှုထမ်းဟောင်းတွေအတွက်ကျန်းမာရေးဆောက်ရှောက်မှုခံယူခွင့်တိုးချမှတ်ပေးတဲ့အတွက်အမေရိကန်လူမှုဆောက်ရှောက်ရေးလုပ်သားများအသင်းကြီးကချီးကျူးအတိအမှတ်ပြုပါရယ်စစ်မှုထမ်းဟောင်းတွေအနေနဲ့အခုအခါအမေရိကန်စစ်မှုထမ်းဟောင်းဌာနအပြင်တခြားနေရာတွေမှာလည်းကျန်းမာရေးဆောက်ရှောက်မှုရယူနိုင်တာပါ
individuals have been experiencing
တော်တော်များများအနေနဲ့ကျန်းမာရေးဆောင်ရှောက်မှုရနိုင်ဖို့အတွက်အခက်တွေ့နေတာပါစစ်မှုထမ်းဟောင်းတွေအနေနဲ့အထောက်အထားလုံလုံလောက်လောက်မပြနိုင်တာကိုယ့်လှည့်ရောက်ဖို့အကြကြီးစောင့်ရတာနောက်တစ်ခုကတော့ဝန်ဆောင်မှုပေးတဲ့ဌာနတွေအနေနဲ့နှောင့်နှေးကြံ့ကြာနေရတာတွေကြောင့်ပါ
နောက်တက်လာမဲ့သမရအနေနဲ့စစ်မှုထမ်းဟောင်းတွေရဲ့စိတ်ချမ်းသာရေးဆောက်ရှောက်မှုခံယူခွင့်ရဖို့လဲအလေးပေးဆောင်ရွက်ပေးစီလိုကြောင်း S3 ကပြောပါတယ်အထူးသဖြင့်စိတ်ချမ်းသာရေးပညာရှင်တွေရှားပါးလာကြောင်းပို့ပြီးတော့လေးထားဖို့လိုကြောင်းလဲသူကထောက်ပြပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
အခုနားဆင်ကြည့်ရှုတင်ရတာက VOA စနေနေ့မနက်ခင်းစီစဉ်တမဲဖြစ်ပါတယ်အခုတော့သိပ္ပံနဲ့နေပညာကဏ္ဍအလှည့်ရောက်လာပါပြီကမ္ဘာမှာမြေရှားတတုတတိယအများဆုံးထွက်နေတဲ့မြန်မာနိုင်ငံမှာတံပိုးကြည့်တဲ့လေးတဲ့မြေရှားတတုထွက်ပေမဲ့ဒါကိုတရားဝင်24ထုတ်လုပ်တာမျိုးမလို့မဟုတ်တယ်လို့စနစ်တကျရှာဖွေစူးစမ်းတာလည်းမလုပ်နိုင်သေးပါဘူးမြမမြေရှားကိုစနစ်တကျရှာဖွေဖော်ထုတ်နိုင်ဖို့ဘယ်လိုလှုံ့ဆော်နိုင်ပါသလဲဩစတြေးလျနိုင်ငံဓာတ်တတုရှာဖွေ24ရဲ့အကြံပေးဒေါက်တာဦးအောင်ဘွားကိုဒေါက်ခင်မျိုးသက်မေးမြန်းတင်ပြထားပါတယ
်ဒူမီရှာသတ္တုကမြန်မာနိုင်ငံမှာနေရာတော်တော်များများမှာတွေ့နေရတယ်ပေါ့နော်ဆိုတော့မြေရှာသတ္တုကိုဟိုမိုင်းဖြစ်အောင်တူးဖို့ဒါလာဘယ်လိုရှိပါလဲဆရာမြေရှာသတ္တုမိုင်းနေဖြစ်လာတော့ဘယ်နေရာတွေမှာလုံနိုင်လဲ
ဒီကအားဖြင့်တော့ကျွန်တော်ကမူရင်းသတ္ထုတိုင်နဲ့နှောင်းဖြစ်ဒုတိယအကြိမ်ဖြစ်လာတဲ့ secondary deposit နဲ့ကြည့်မယ်ဆိုရင်ကျွန်တော် secondary deposit ကအင်မတန်လွဲပါတယ်။ဘာဖြစ်လို့လဲဆိုရင်ကြောက်ကြေမွာခြင်းဒီထဲမှာကျွန်တော်တူးရတာအင်မတန်လွဲတယ်။ဥပမာဆိုရင်ဒီ clay deposit ဆိုရင်ကချင်ပြည်နယ်မှာတူးရတာလွဲတယ်။နောက်ပြီး process လုပ်တာလည်းလွဲတယ်။ဒါပေမဲ့လို့ဟိုအမှန်တမ်းပြောရရင်တော့စီးမရှိကမ်းမရှိလုပ်မယ်ဆိုရင်တော့ကျွန်တော်တို့ဒီပတ်ဝန်းကျင်ပြစီမှုတွေကတော့အများကြီးရှိပါတယ်။အဲ့ဒီလိုတတ်ထုတိုင်မျိုးကတနင်္လာရီကမ်းမြောင်ဒေသအဲ့ဒီကုန်းတော်ကဂရနိုက်တွေရှိတဲ့နေရာတွေပေါ့ရှမ်းပြည်မြောက်ပိုင်းနောက်ပြီးတောင်ပိုင်းအဲ့ဒီနေရာမျိုးတွေမှာဒီလိုချိန်မွာခြင်းကြောင့်ဖြစ်ပေါ်လာတဲ့မြေရှားတတ်ထုတိုင်မျိုးတွေပေါ်ထွက်လာနိုင်ပါတယ်။နောက်တစ်ခါတန်ဖြူအဖြိုက်နဲ့တွဲနေတဲ့ဂရနိုက်တွေပက်ကမာတိုက်တွေအဲ့ဒီခြေတွေမှာလည်းပဲမူရင်းတတ်ထုတိုက်တွေကျွန်တော်တို့တန်ဖြူအဖြိုက်နဲ့တူးသလိုတူတို့နဲ့အတူမြေရှားတတ်ထူတိုက်တယ်ဥမာနောက်လစ်သီယမ်တို့နေယိုပီယမ်တို့အဲ့ဒါတွေကတွေ့နိုင်ပါတယ်ပြီးတော့ကျွန်တော်ဟိုပေါ့လေပြောသွားတဲ့လစ်သီယမ်ပေါ့လေလစ်သီယမ်မှာကျွန်တော်တို့ဘက်ကမာတိုက်ကိုအဓိကဦးစားပေးပြီးပြောတယ်ခုလည်းပဲမြေရှားတတ်ထူတိုက်ကဘက်ကမာတိုက်ကတွေ့နိုင်တဲ့ကြောက်ပါပြီးတော့မြန်မာပြည်မှာကံကောင်းသလားတော့မသိဘူးအဲ့လိုကြောက်မျိုးတွေကအင်းမင်းများတယ်ဂရန်တိုက်ထဲမှာရေယာချီတယ်နောက်တစ်ခုကဘက်ကမာတိုက်ထဲမှာလည်းရေယာချီတယ်နောက်တစ်ခါကျွန်တော်တို့ဒီမုံရွာဘက်မှာလည်းပဲမုံရွာကောလင်းဝင်းတို့အဲ့ဒီခြေဒီမှာအလားအလာရှိတယ်ကျွန်တော်တို့ရှာဖို့လေ့လာဖို့ဒီအများကြီးလိုပါတယ်အဲ့ဒါတွေကိုတော့ hard drop ပေါ့လေမူရင်းကတူးတဲ့ခါမှာတော့အခုကျွန်တော်တို့ဒီမီတိုလိုဟိုပေါ့ဟာမင်းကြီးတို့လိုဒီမူရင်းကြောက်တည်တဲ့မှာတူးရတယ်ဆိုတော့သူကတော့နည်းနည်းလေးပို့ပြီးမှခက်မယ်ခုနကကျွန်တော် secondary ကတော့တော်တော်လေးတွဲပါတယ်ဟို weather နဲ့ဟို left right တို့ဘာလို့ကလေးတို့ဘာလို့တဲ့မှာတွေ့ရ
မြန်မာနိုင်ငံမှာအခုပေါ့နော်ဟိုတွေ့တဲ့မြေရှားတတူကဟိုလေးတဲ့မြေရှားတတူတွေပေါ့နော်ဆိုတော့မျိုးစားဘယ်နှခုလောက်ပါမှဒီမှာတွေ့ပါလဲဆရာ
အဓိကအားဖြင့်တော့အဲ့ဒီကချင်ပြည်နယ်မှာတော့အဲ့ဒီ WCN နဲ့ဟိုတာပီယန်တွေ့တယ်နောက်ပြီးတော့တချို့နေရာဒီမှာ record ရဆိုရင် monocyte ဆိုတဲ့ light rare element တွေတွေ့ထားတယ်ဒီတောင်ပိုင်းတွေမှာအဲ့ဒီ beach ဆင်းတွေမှာတွေ့ထားတယ်လို့ဟို record တချို့ article တွေကပြောပါတယ်ဒီတော့ဒါမျိုးလို့ကျွန်တော်တို့အဲ့ဒီမြန်မာပြည်မှာလိုအပ်တာအသေးစိတ်လေးသာတိုင်းတာမှုရှာဖွေမှုတွေကျွန်တော်အများကြီးလိုပါတယ်အထူးသဖြင့်ကျွန်တော်တို့တွေ့ပြီးတော့တူးတယ်ဆိုတော့ကချင်ပြည်နယ်နေရာပဲရှိပြီးတော့တပ်ထုတွင်ဝန်ကြီးဌာနလှုပ်ထားတဲ့နေရာတွေရောကျွန်တော်ပြောတဲ့နေရာတွေမှာပါကျွန်တော်တို့အသေးစိတ်စနစ်တကျဒီပေါ်ကမြေရှားတပ်ထုတိုင်ကိုရှာဖွေမှုတွေကျွန်တော်တို့မလုပ်ရသေးပါဘူးဒါတွေအများကြီးလုပ်မယ်ဆိုလို့ရှိရင်မြေရှားတပ်ထုတိုင်တွေကျွန်တော်မတွေ့ရသေးတဲ့တပ်ထုတိုင်အလားအလာတွေကအများကြီးရှိလို့တပ်ထုတိုင်အသစ်တွေပေါ်ထွက်လာလိမ့်မယ်လို့လည်းကျွန်တော်ယုံကြည်ပ
ါမြန်မာနိုင်ငံမှာမြေရှားတတ်ထုကိုထုတ်ရင်ဘယ်လိုထုတ်ပါမလဲဆရာဒီရှားပွေရဲ့နီလန်းလေးတွေပြောပြပေးပ
ါဟုတ်ကဲ့ကျွန်တော်တို့ဒီမြေရှားတတ်ထုရှားပွေရဲ့နီလန်းတွေမှာ ကျွန်တော်အဓိကအဖြစ်သုံးတာတော့ဟိုစားဘူမိဓာတုဘေဒမတက်ဒါကိုကျွန်တော်တို့ဘူမိဘေဒနီလန်းနဲ့တွဲပြီးတော့သုံးကြပါတယ်ဥပမာကျွန်တော်တနင်္လာနေ့ကမ်းမြောင်တီတလျှောက်တော့ပြီးတော့မှတချို့ဂရနိုက်တွေရှိတဲ့နေရာတွေအဲ့ဒီနေရာတွေကိုသတ္တုရှာဖွေရေလုတ်တော့မယ်ဆိုရှင်အဲ့မှာရှိတဲ့ကြောက်နေမှုနေရာတွေကိုယူမယ်ဂရနိုက်တို့မို့ဘက်မာတိုက်ကြောက်နေမှုနေရာတွေကိုယူမယ်ဒီမြေစည်းလွားနမူနာပေါ့ swine sample တွေယူမယ်နောက်ပြီးတော့မြေချောင်းတွေထဲမှာ swine sediment ဆိုတဲ့အနယ်တွေကိုယူမယ်နောက်ပြီးတော့မှ heavy mineral collection ပေါ့ဘာလဲဆိုရင်အဲ့အနယ်တွေကိုကျင်ပြီးတော့မှ heavy mineral တွေကိုယူမယ်အဲ့လိုယူပြီးတော့မှအဲ့မှာပါဝင်တဲ့ရေရှားသတ္ထုတွေကိုကျောင်းစမ်းသပ်မယ်ဒါလည်းမကပါဘူးတစ်ချိန်ထဲမှာပဲခုနကကျွန်တော်ခဏခဏပြောခဲ့ပြီလမ်းဖြူအဖြိုင်အတင်းတန်စတင်နောက်ပြီးတော့မှလစ်သီယမ်တာလီယမ် TA နောက်ပြီးတော့နိုင်ယိုဘီယမ် NB ဆိုတဲ့သူနဲ့အစိုးစိတ်ပေါ့လေပူတွဲပြီးတော့တွေ့နိုင်တဲ့အဲသတ္ထုတွေကိုပါကျွန်တော်စမ်းသပ်မယ်အဲ့လိုစမ်းသပ်ခြင်းအပြင်ကျွန်တော်တို့ခုအဓိကမြေရှားသတ္ထုတက်က target ဖြစ်တော့မြေရှားသတ္ထုတက်ဖြစ်ပေါ်လာနိုင်အတုံးကိုတွေ့ရှိနိုင်တဲ့နေရာတွေကိုကြောက်သေးမှာဖြစ်ဖြစ်အဲ့မှာကျွန်တော်တို့ blazer တပိုးစေးတမှာဖြစ်ဖြစ်နောက်ပြီးတော့မှ beast ဆင်းနေတယ်မှာရှိစီဘယ်နေရာဟာအလားလားအကောင်းဆုံးမြေရှားသတ္ထုတိုက်နေရာဆိုတာကိုတွေ့လာမယ်အဲ့ဒါတွေကိုကျွန်တော်တို့ဘူမိဗေဒအရာမြေပုံတွေထုတ်မယ်နောက်ပြီးတော့မှအဲ့မှာပါဝင်တဲ့တွန်းချွက်တွေကို analyze လုပ်မယ်နောက်ပြီးတော့ကြောင်မျိုးစားတွေကိုခွဲမယ်ခွဲပြီးတော့မှကျွန်တော်တို့အလားလားအကောင်းဆုံးနေရာတွေကိုရွေးချယ်ပြီးတော့မှအဲ့မှာအသေးစိတ်ရှာဖွေမှုတွေပြုလုပ်ဖို့လိုပါတယ်ဒါတွေမကပါဘူးကျွန်တော်ခုနကမကြမ်းကြပြောခဲ့တယ်မြန်မာပြည်တနင်္လာရီကမ်းမြောင်တလျှောက်မှာရှိတဲ့တန်ဖြူအပြိုင်နဲ့မိုင်းတွေတချို့ကတော့ဂျိုင်းမာလီပေါ့လေဟိုမူကြီးထဲမှာဟိုကြောက်ထဲမှာတူးတဲ့ဟာတွေအဲ့ဒါမော်ချီတို့လို့ကျွန်တော်တို့ဆာမြင့်ကြီးတို့လို့တချို့ကတော့မြေစီတို့ပလေးစားဒီပိုစစ်တွေအများကြီးရှိပါတယ်ယာနဲ့ချီရောရှိပါတယ်အဲ့ဒီဟာတွေကိုလည်းပဲကျွန်တော်အသေးစိတ်ဦးရံနေပေါ့လုတ်ထားတယ်ဒမ်လုတ်ထားတယ်မိုင်းဒမ်တွေကိုကျွန်တော်တို့ခုနအလီမင့်တွေကို analyze လုပ်ခြင်းအပြင်မြုပ်ွယ်နေတဲ့ဒီမြေရှားသတ္ထုတိုက်တွေလေတရန်တပိုစစ်တွေနောက်အခြားဟိုစားပေါ့ရှားပါသတ္ထုတွေကပေါ်လာလိမ့်မယ်လို့ကျွန်တော်ယူဆ
။ဟုတ်ကဲ့။ဆက်မြေရှားသတ္ထုကိုအဓိကဘယ်နေရာတွေမှာသုံးပါလဲဆရ
ာ။မြေရှားသတ္ထုတွေကိုဒီနေ့ technology advance ဖြစ်လာတာနဲ့အများ mobile phone တွေမှာသုံးတယ်၊ computer တွေမှာသုံးတယ်၊ PC ကားတွေမှာလည်းသုံးတယ်၊ television တွေမှာလည်းသုံးတယ်၊ long term rechargeable battery တွေမှာလည်းသုံးတယ်။နောက်ပြီးတော့မှဒီ magnet body အမှန် very strong magnet လုပ်ငန်းတွေမှာသုံးတယ်နောက်တစ်ခါကျွန်တော်တို့ရေနံ refining industry မှာလည်းသုံးတယ်ကျွေးတဲ့မြေတွေနဲ့ဖန်လုပ်မှန်လုပ်ငန်းတွေမှာသုံးတာကိုတွေ့ရပြီးတော့နောက်တစ်ခါကျွန်တော်တို့ medical imaging လို့ခေါ်တဲ့ MRI တို့ CT scan တို့အဲ့ဒီနေရာတွေမှာလည်းသုံးတယ်နောက်တစ်ခုကထူးထူးခြားခြားသုံးတဲ့ဟာတွေကmetal alloy ပေါ့လေနောက်ခါဒီ defense ဒီကာကွယ်ရေးစစ်ရေးအဲ့ညာတွေမှာသုံးတယ်သူကဘာလဲဆိုရင် radar detectionလုတ်တဲ့အခါမှာသုံးတယ်နောက်ပြီးတော့ဒီပင်တဲ့အောက်မှာရှိတဲ့ object ကိုရှာတဲ့အခါ sonar detection အဲ့ဒါကြီးနောက်တစ်ခုသုံးတယ်နော် laser ပေါ့ဒီ target တွေကိုခံမှန်းတဲ့နေရာမှာအဲ့ဒီစစ်ဖက်ဆိုင်ရာကာကွယ်ရေးထောက်လှမ်းရေးအဲ့ဒီဒီမှာလေးတွင်တွင်ကျယ်ကျယ်သုံးတာကိုကျွန်တော်တွေ့ရပါ
တယ်တသက်တူရှာဖွေတူဖို့ရည်အကြံပေးဒေါက်တာဦးအောင်ပွားရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းဖတ်တဲ့တိတ်ပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
တော်ခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍမှာမြေရှားသတ္တုကိုမြန်မာနိုင်ငံမှာဘယ်လိုထုတ်လုပ်ကြမလဲဆိုတဲ့အကြောင်းကိုဆွေးနွေးတင်ဆက်ခဲ့တာပါ VOA ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ် VOA ရဲ့စနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ဗျာ
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
မြန်မာနိုင်ငံရခိုင်ပြည်နယ်ထဲမှာမြို့ရွာတွေမီးအရှို့ခံရတာနဲ့ရိန်ဂျာတွေအပါဝင်ဒေသခံတွေနေရာရွှေ့ပြောင်းခံရတယ်ဆိုတဲ့သတင်းတွေနဲ့အတူဒေသခံအတိုင်းဝိုင်းတွေကြားတင်းမာမှုတွေနဲ့အကြမ်းဖက်မှုတွေတိုးလာနေတဲ့သတင်းတွေကြောင့် American ပြည်တော်စုကအထူးစိုးရိမ်စိတ်ပူကြောင်း American နိုင်ငံခြားရေးဌာနပြောခွင့်ရ Matthew Miller ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ဒီလိုဖြစ်ပွားနေတာတွေနဲ့အတူသတင်းအတူတွေသတင်းမှားတွေနဲ့အမုန်းပွားပွဲခွဲခြားပြောဆိုမှုတွေပြန့်နှံ့နေပြီးရိုင်ဂျာတွေကိုအထမစစ်မှုထမ်းခိုင်းနေတယ်ဆိုတော့စိုးရိမ်ပွဲသတင်းတွေပါထွက်ပေါ်နေတယ်လို့ပြောပါတယ်။မွတ်စလင်လူနည်းစုဖြစ်တဲ့ရိုင်ဂျာတွေဟာစစ်တပ်ရဲ့လူမျိုးရုံးဖယ်ရှားရှင်းလင်းမှုစီမံချက်စတင်ခဲ့တဲ့2019ကအစပြီးကြောက်မဲ့ဖွယ်အကြမ်းဖက်မှုခံရတဲ့တားကောင်တွေဖြစ်ခဲ့ပြီးရိုင်ဂျာ9000ကျော်ဟာလည်းဗ ဘင်္ဂလားဒေ့ရှ်ဘက်ကိုနေဆက်ကြောဖြတ်ထွက်ပြေးခဲ့ရပါတယ်။အရွေးကောက်ခံဒေါန်ဆန်းစုကြည်အစိုးရစီကနေစစ်တပ်ကအာဏာသိမ်းခဲ့တဲ့2021နောက်ပိုင်းမှာလဲစစ်တပ်ကငင်းချမ်းစွာဆန္ဒဖော်ထုတ်မှုတွေကိုရရဆက်ဆက်ဖြိုခွဲခဲ့တာဖြစ်ပါတယ်။ရလကတော့နိုင်ငံတလွှာလူလူအကြမ်းဖက်မှုနဲ့အတူလက်နက်ကင်တော်လှန်မှုကြီးထွားလာတာဖြစ်ပါတယ်။မကြခင်သတင်းပတ်တွေထဲမှာတော့ရခိုင်ပြည်နယ်တဲကရွင်ကြရီနောက်တချီဒုက္ခခံစားကြရပြီးဒေသရင်းအကြမ်းဖက်မှုတွေကြောင့်ထောင်ပေါင်းများစွာအိုးအိမ်ဆုတ်ခွာထွက်ပြေးခဲ့ကြတာပါ။စစ်ကောင်စီတပ်တွေနဲ့ဗုဒ္ဓဘာသာဝင်အများစုပါအရက်ခတ်တပ်တော်အေးလက်နက်ကင်တော်လှန်တဲ့တပ်ဖွဲ့ကြောင့်တိုက်ပွဲတွေဖြစ်ပွားနေပြီးဘူးသီးရောင်မျိုးနဲ့ဝင်းချင်ကျေးရွာအများပြားမှာရှိတဲ့ရွင်ကြရီထောင်ပေါင်းများစွာဟာလည်းမိရှုခံခဲ့ရပါတယ်။မြန်မာနိုင်ငံကစစ်တပ်ရဲ့ရွင်ကြရီပုံမှန်ပြစ်မှတ်ထားတဲ့လူမျိုးရုံးရှင်းလင်းမှုနဲ့တခြားလူသားစာနာမှုရာဇဝတ်မှုဆိုင်ရာအရင်ကကျူးလွန်ခဲ့တာတွေနဲ့အတူရခိုင်နဲ့တခြားဒေသတွေမှာမတူကွဲပြားတဲ့အုပ်စုတွေကြောင့်တင်းမာမှုတွေကြီးထွားလာအောင်လှုပ်လှရှိတဲ့သမိုင်းကိုကြည့်ရင်ဒေသခံအရက်သားတွေအတွက်အန္တရာယ်ဟာအတော်ကြီးမားနေရဆိုတာအထူးပြသနေတယ်လို့လည်းပြောပါတယ်။ဒါကြောင့်မြန်မာစစ်တပ်နဲ့လက်နက်ကိုင်အဖွဲ့အစည်းအားလုံးအနေနဲ့အရက်သားလူထုကိုအကာအကွယ်ပေးဖို့နဲ့လူသားစာနာမှုအကူအညီတွေသူတို့စီကိုရောက်အောင်ပေးခွင့်ပြုဖို့တောင်းဆိုလိုက်ကြောင်းနဲ့နိုင်ငံတကာမိတ်ဆွေတွေအနေနဲ့လည်းဒေသရင်းအကြမ်းဖက်မှုတိုးလာတာကိုရှုံချပြီးလူခွင့်ရချိုးဖောက်မှုတွေတာဝန်ခံတာဝန်ယူမှုရှိစေဖို့ကျူးလွန်သူတွေကိုအရေးယူဖို့နဲ့အကြမ်းဖက်မှုကြောင့်ထွက်ပြေးရသူတွေထပ်ပြီးရရဆက်ဆက်အသက်မခံရအောင်အကာအကွယ်ပေးကြဖို့လည်းတောင်းဆိုလိုက်ပါတယ်။ American ပြည်ထောင်စုအနေနဲ့ထိခိုက်သေးဆုံးရသူတွေနဲ့အသက်မသေးကျန်ရသူတွေအတွက်တရားမျှတမှုရရေးအကူအညီပေးဖို့အတွက်ဆက်လက်တန်ဋိဌာန်ချထားစေဖြစ်တဲ့အပြင်ရက်ဆက်ကြမ်းကြုတ်မှုကျူးလွန်သူတွေတာဝန်ခံတာဝန်ယူမှုရှိလာစေဖို့နဲ့စစ်တပ်ဖြစ်စေတခြားလက်နက်ကိုင်တွေဖြစ်စေကျူးလွန်သူတွေကိုထိုက်တဲ့နဲ့အရေးယူမှုတွေလှုပ်ဆောင်မှာဖြစ်ကြောင်းနိုင်ငံရေးဌာနပြောခွင့်ရမက်သျူးမလကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်
အမေရိကန်ဆူရရဲ့သဘောရအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်ဆူရရဲ့သဘောရအမြင်တွေသာဖြစ်ပြီး VOA ရဲ့အာဘိုမဟုတ်ကြောင်းသိစေရပါတယ်ခင်ဗျာ။ VOA အမေရိကန်တန်ကထုတ်လွှင့်ချက်တွေကိုဝေဖန်ကြံပေးခြင်းနဲ့မိမိတို့ဒေတာတွေမှာဖြစ်ပျက်နေတဲ့ထူးခြားပြစ်စင်တွေကိုသတင်းပေးပို့ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email address က burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုဆက်ပြီးတော့ပြောပြသွားမှာဖြစ်ပါတယ်ဗျာ။ဂါဇာကမ်းမြောက်မှာအစ္စရေးကအပြစ်ရထားရင်အပြန်အလှန်အနေနဲ့ဟားမတ်ကတရားခံတွေပြန်လွှတ်ပေးရေးပါဝင်တဲ့အစ္စရေးရဲ့ကမ်းလှမ်းချက်အသစ်ကိုဟားမတ်အဖွဲ့ကသဘောတူဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောင်းဆိုလိုက်ပြီးဒါဟာအသေးအပြောက်မြန်မာနေတဲ့ဒီပြည်ပခါကိုအရှိန်လျှော့ချဖို့အကောင်းဆုံးနည်းလမ်းဖြစ်တယ်လို့လည်းသူကပြောပါတယ်။ယူကရိန်းကိုတိုက်ခိုက်ရမှာရုရှားအသုံးပြုနေတဲ့အီရန်ရဲ့အဝေးဒိန်း drone တွေကိုကန့်တတ်နိုင်ဖို့ရည်ရွယ်တဲ့ဒဏ်ကပ်ပိတ်ဆို့မှုအသစ်တွေကိုအမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကတောက်ကြနေမှာချမှတ်လိုက်ပါတယ်။မြောက်ကိုရီးယားရဲ့ချင်းချောက်မှုနဲ့အတူဒေသတွင်းနဲ့ကမ္ဘာတစ်ဝှမ်းမှာလူညိုရေးဆိုင်ရာပြဿနာတွေကြီးထွားလာနေချိန်မှာပဲအမေရိကန်၊ဂျပန်၊တောင်ကိုရီးယားနိုင်ငံတွေကအကြီးတန်းအရာရှိတွေဟာဗာဂျီးနီးယားပြည်နယ်ကသမိုင်းဝင် Little Washington မှာတွေ့ဆုံဆွေးနွေးကြကြပါတယ်။မြန်မာအပါဝင်ကဘာတဝမ်းမှာပြည်ပကကြောင့်ဥယျာဉ်ဆွန်ခွာထွက်ပြေးနေရသူအရေးအတွက်ဟာ114သန်းအထိတိုးလာနေပြီးဒီပြဿနာအကြောင်းရင်းတွေကိုကင်တွယ်ဖြေရှင်းဖို့ပြက်ကွက်နေကြတယ်လို့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောကြားလိုက်တာဖြစ်ပါတယ်ခင်ဗျာစနေမနေ့ခင်းအတွက်နောက်ဆုံးရသတင်းတွေကအချင်းချင်းကိုပြောပြခဲ့တာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှူးကတော့မတ်တင်ဂီတိုက်ဖြစ်ပါတယ်ရုပ်သံပိုင်းဆိုင်ရာဒါရိုက်တာကတော့ James Smith ဖြစ်ပါတယ် VOA မနက်ခင်းစီစဉ်နေကိုမနက်6နာရီနေ့9နာရီအထိ Radio ကရော VOA ရဲ့ Facebook YouTube စာမျက်နှာတွေကပါတင်ဆက်ခဲ့တာဖြစ်ပါတယ် VOA ချစ်မိတ်ဆွေများအားလုံးနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ကိုပိုင်ဆိုင်နိုင်ကြပါစေ VOA ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါ